Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ20ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့အပြင် VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တွင်နေတယ်မှာတော့ရုရှားနဲ့စစ်တုံးမှုရှိရှိထူးဆုံဆန်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗဏ္ဍာရေးကိစ္စတွေကိုပါစစ်ဆေးလာမယ်ဆိုရင်လက်ကမှာမဟုတ်တဲ့ကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်အချိန်မှာပဲဂျာမနီနိုင်ငံက G20 ဆွေးနွေးပွဲတွင်အမေရိကန်သမ္မတရုရှားသမ္မတနဲ့နောက်တစ်ချိန်တွေ့ဆုံချိန်မှာပြောဆိုခဲ့တဲ့အသေးစိတ်ချက်လက်တွေကိုပြောဆိုဖို့အတွက်အင်ဂျီရောကညှင်းဆန်လိုက်ပါတယ်ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ညီထိုင်တဲ့သူချိန်ညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့လွှတ်တော်ကလည်းပြင်ဆင်မှုစူးစမ်းနေတဲ့ဆက်သွယ်ရေးဥပဒေ66ငင်းဆောင်ကာကြီးကိုအပြီးချက်တင်ရေးကုလရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကလည်းတိုက်တွန်းဆွေးနွေးသွားပါတယ်
။ဒီကတော့လူ့ခွင့်ရေးနဲ့ပတ်သက်တဲ့ဥပဒေ66ကာကြီးတွေစတင်ရလို့ဆွေးနွေးကြတာပေါ့။သူ့အနေနဲ့ကတော့ဟို66ကာကြီးကိုဖျက်သိမ်းခြင်းနဲ့ဆိုတဲ့ဘက်ကနေသူစဉ်းစားတယ်ပေါ့။မြန်မာ
လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌရဲ့ပြောပြချက်နဲ့သူနားဆင်နိုင်ပါတယ်။လွိုက်ကော်ကနေမန္တလေးသွားကာလန်ပေါ်မှာတနက်22လနဲ့ငွေသားတွေတဲလာသူနှစ်ဦးကိုဖမ်းဆီးထားပါတယ်။ထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုထိုင်းအာဏာပိုင်တွေတားဆီးတဲ့အတွက်အစည်းအဝေးဖျက်သိမ်းလိုက်ရပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မြန်မြန်ချက်တွေမတိုင်ခင်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဖက်မှုနဲ့သူ့ရဲ့မဲဆော်ဘတောင်ဝင်ရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန္ဓာရေးကိစ္စတွေလို့မဆိုင်တာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဘောင်ကျော်လေးလောက်ရက်ဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းတမတ်ဒေါ်နယ်ထရန့်ကနယူးယောက်တိုင်းစ်သတင်းစာနဲ့မင်းမြန်ကမှပြောဆိုလိုက်ပါတယ်။မင်းမြန်ကအတွင်းဖြေချချက်တွေကိုမနေ့နောက်ပိုင်းကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ငွေရနေတာမရှိတဲ့အကြောင်းနဲ့စီးပွားဖက်ဆက်လုပ်ကန်နေတာမျိုးလည်းမရှိကြောင်းတမတ်ထရန့်ကပြောဆိုခဲ့တာပါ။ကိစ္စရဲ့ပေါင်းများစွာပါဝင်တဲ့မင်းမြန်ကအတွင်းရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှင်းနေရုပ်ချက်ဆက်ရှင်ဆုံးဖြတ်ခဲ့တဲ့အပေါ်မချေနပ်တဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကနေဖတ်ပြီးဖို့မသင့်တယ်လို့ဒီမဲ့ဒီလိုလုပ်မယ်ဆိုရင်လည်းအစကတည်းကဒီတာဝန်ကိုမယူသင့်ဘူးလို့ပြောဆိုခဲ့တာပါ။မင်းမြန်ကအတွင်းမှာပဲမီလာထဲမှာယာယီကဖေရှားခံခဲ့ရတဲ့ပြည်သူစုံစမ်းစစ်ဆေးမှုကို FBI ညွှန်ကြားရေးမှူးဟောင်း James Comey ကအတိမပြည့်နယ်နဲ့တရင်ချက်လက်တွေပါဝင်တဲ့လျှော့ဝှက်ဖိုင်တစ်ခုကိုပြတ်တက်ခဲ့ပြီးသူနဲ့အားပြိုင်မှုကြိုးစားခဲ့တဲ့သဘောမျိုးလေသမ္မတထရန့်ကပြောဆိုသွားပါတယ်။ FBI ကြီးကအောင်ရဲ့ဇွန်လတဲ့ထက်လွတ်တော်ရှေ့မှောက်ထွက်ဆိုချက်ထဲမှာတော့လျှော့ဝှက်ဖိုင်နဲ့ပတ်သက်လို့တရင်မီဒီယာတွေကဖော်ပြကြဖို့ရှိနေတဲ့အတွက်ထောက်လှမ်းရေးအသိုင်းအဝိုင်းအနေနဲ့ရွေးကောက်ခံသမ္မတဖြစ်သူကိုအတိမပြည့်ပဲထိန်ချမထားတင်မှုလို့ယူဆတာကြောင့်ပြတ်တက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေချက်ဆက်ရှင်ရုရှားရဲ့စုံစမ်းမှုတွေကနေဘေးထွက်ပေးခဲ့ပြီးတဲ့နောက်သူစားတာဝန်ယူခဲ့တဲ့ဒုတိယရှင်းနေချက်ရော့ဒ်ရိုဇန်စတိုင်းကတော့ရုရှားရဲ့အထူးစုံစမ်းစစ်ဆေးမှုဖြစ် FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုခန့်အပ်ခဲ့တာပါ။တမန်ထရန့်ကတော့သူ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုမရှိသလိုတစုံတရာအမှားရလုပ်မိရမရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးမှုခန့်အပ်ဖို့မတင်ဘူးလို့လည်းနယူးယောက်တိုင်းစတင်းစာနဲ့မင်းမြန်ကန်အတွင်ပြောဆိုသွားပါတယ်။
ဒီလောက်အစောပိုင်းကကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 အစည်းအဝေးရဲ့ညစာစားပွဲတစ်ခုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးဆွေးနွေးပြောဆိုမှုအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ဖို့အမေရိကန်သမ္မတအင်ဂျီရောကညင်းဆိုပါတယ်။နိုင်ငံခေါင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးမနေ့ဗုဒ္ဓနေ့ကသတင်းတောက်တွေကမေးမြန်းလာမှာအင်ဂျီရောပြောခွင့်ရဆာရာဟတ်ဂဘီဆန်ဒါစ်ကမိတ်ဆုံညစာစားပွဲမှာထုံးစံအတိုင်းတွေ့ဆုံမှုသာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ခေါင်းဆောင်တို့ခုလိုတည်တံတွေ့ဆုံခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းအင်္ဂါနေ့ကပဲအမေရိကန်မှာပထမဆုံးသတင်းတွေဖော်ပြခဲ့တာပါဒီသတင်းရေးသားချက်တွေဟာအထိပ္ပယ်မရှိဘူးလို့အင်ဂျီရောပြောခွင့်ရဆန်ဒါစ်ကဆိုပါတယ်ညစာစားပွဲခမကျဲကြီးတဲ့မှာညစာတဲခင်းချိန်နိုင်ငံခေါင်းဆောင်နှစ်သားစဉ်ကျော်နဲ့သူတို့ရဲ့စကားပြန်တွေရှိနေချိန်လူမြင်ကွင်းမှာသမ္မတနှစ်ဦးတို့ဆွေးနွေးမှုကိုတည်တံတွေ့ဆုံဆွေးနွေးမှုအဖြစ်ဖော်ပြနေကြတာကလွဲမှားနေတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့လည်းတန်တမာဟောင်းနေနိုင်ငံရေးသုံးသက်သူတွေဒီမိုကရက်လွတ်တော်အမတ်တွေကတော့အမေရိကန်နဲ့ရုရှားသမ္မတတို့ရဲ့ဒုတိယကြိမ်တွေ့ဆုံမှုဟာပုံမှန်မဟုတ်ဘူးလို့မနေ့ဗုဒ္ဓနေ့မှာထပ်မံသုံးသက်ပြောဆိုကြပါတယ်။ရုရှားကောင်းဆောင်နဲ့တွေ့ဆုံမှုမှာတခြားအမေရိကန်တအူးမှအနီးမှရှိမနေခဲ့တဲ့အပေါ်မှာလည်းအမေရိကန်သမ္မတထရန့်ဝေဖန်ခံရပါတယ်။ညစာစားပွဲမှာရိုက်ကူးထားတဲ့ပုံတွေမှာတော့ဘေးကျင်းရှင်ထိုင်နေတဲ့အမေရိကန်နဲ့ရုရှားကောင်းဆောင်တို့နှစ်ဦးကြားမှာရုရှားစကားပြန်ရှိနေခဲ့ပါတယ်။ ညစာစားပွဲကိုတက်ရောက်ကြတဲ့တခြားဧည့်သည်တွေလည်းတမရနှစ်ဦးရဲ့အနီးအနားမှာထိုင်နေကြတာပါဒါပေမဲ့ပွဲဝိုင်းအခင်းအကျင်းကကျေပြန့်လာတာကြောင့်တီးတန့်တွေ့ဆုံဆွေးနွေးနိုင်တဲ့အနေအထားမှာရှိနေခဲ့ပါလေရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပြင်ဆင်နိုင်မယ့်ယုံကြည်ချက်တွေအားကောင်းလာခဲ့ကြောင်းရီပူဘလီကန်လွှတ်တော်ကိုယ်စားလှယ်ကပြောဆိုလိုက်ကြပါတယ်သမ္မတထရန့်ကတော့သမ္မတဟောင်းဘရက်ကိုဘာမှလက်ထက်မှာပြတ်ထန်းခဲ့တဲ့ဥပဒေကိုမပယ်ဖြတ်နိုင်ရင်အောက်တိုဘာလမှာလွှတ်တော်ရန်နာမယ့်အစီအစဉ်ကိုဖျက်ဖို့လဲတိုက်တွန်းထားတာပါ Republican Party တွင်ကသဘောထားပြင်းထန်သူတွေနဲ့အလဲအလတ်သဘောထားရှိသူတွေကြားခွဲလွဲမှုတွေကြောင့်ကျန်းမာရေးဆက်ရှောက်မှုဥပဒေကိုဒုတိယအကြိမ်ပြင်ဆင်မှုကြိုးပမ်းမှုတွေပြပြခဲ့ပြီးနှစ်ရက်ကြာမနေ့တုန်းကတိမ်ပြော်မှာနှစ်လယ်စာတက်ခင်းပြီး Republican ထက်လွှတ်တော်မှတ်တင်တဲ့တွေ့ဆုံရမှာကျန်းမာရေးအမကန်အစီအစဉ်တည်းရမရမချင်းလွှတ်တော်ကိုမနာတင်တဲ့အကြောင်းသမ္မတကပြောဆိုရတာဖြစ်ပါတယ်Texas ပြည်နယ်ထက်လွှတ်တော်မှ John Cronin ကတော့သဘောထားကွဲလွဲမှုတွေရောပါလာနေပြီးလက်ရှိဥပဒေကိုဖျက်သိမ်းအောင်တတ်တယ်မဟုတ်ပဲအစားထိုးဖို့အတွက်ကိုပါမဲခွဲနိုင်မယ့်အလားအလာတွေရှိနေတဲ့အကြောင်းအင်ဂျီရောကတွစ်ဆုံမှုပြီးမှပဲပြောဆိုခဲ့တာပါ။ Obama ကလည်းလူသိများတဲ့နွမ်ပါသူတွေအတွက်အပေါင်းလုံးတက်တာတဲ့ကျန်းမာရေးအာမခံဆော့ရှာမှုအစီအစဉ်ကိုဖျက်ဖြစ်ပြီးဥပဒေသင့်တဲ့အစားထိုးဖို့မဲဆန္ဒရှင်တွေကိုခုနှစ်နှစ်လုံးဂရီပေးခဲ့တဲ့အတိုင်းဖြစ်အောင်လုပ်ဖို့လဲသမ္မတထရန့်ကရီပူဘလီကန်အမတ်တွေကိုတိုက်တွန်းခဲ့ပါတယ်။ Tennessee ပြည်နယ်ထက်လွှတ်တော်အမတ် Bob Corker ကတော့သမ္မတနဲ့တွစ်ဆုံမှုကြောင့်အဖြေတစ်ခုထွက်အောင်ကြိုးစားဖို့အရှိန်အဟုန်တွေအားကောင်းလာတယ်လို့လဲတွစ်ဆုံမှုအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်ထက်လွှတ်တော်အမတ်ဂျွန်မက်ကိန်းမှာအုံနောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိကြောင်းဖီယိုနစ်မျိုးကမီယိုကလင်နစ်ဆေးရုံကမနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။အာရီဇိုနာပြည်နယ်ရဲ့ Republican ထက်လွှတ်တော်အမတ်အသက်80အရွယ်ဂျွန်မက်ကိန်းရဲ့ဘေးဘက်မျက်လုံးပေါ်က5စင်တီမီတာရှိတဲ့သွေးကဲတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကခွဲစိတ်ဖယ်ရှားတာမှာကင်ဆာအခြေတစ်ခုကိုတွေ့ခဲ့တာဖြစ်ပါတယ်။အထက်လွတ်တော်အမတ်မက်ကင်းရဲ့ယုံကထုတ်တဲ့ကြေညာချက်မှာတော့လွတ်တော်အမတ်ဟာခွဲစိတ်ကူတာမှုခံယူထားရကနေပြန်လည်ကျမ်းမာလာနေပြီးသူ့ရဲ့အခန့်ကျမ်းမာရေးကလည်းအားရစရာကောင်းပါတယ်လို့ဆရာဝန်ရဲ့ပြောဆိုချက်ကိုကိုကဖော်ပြပါတယ်။အထက်လွတ်တော်ကိုဘယ်ချိန်ပြန်တက်နိုင်မလဲဆိုတာကိုတော့ဆေးရုံမှာသူ့ကိုဆောင်းရှောက်မှုပေးနေတဲ့အဖွဲ့နဲ့ဆွေးနွေးပြီးထုတ်ပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။အထက်လွတ်တော်မှာနှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်နေသူဗီယက်နမ်စစ်ပြန်ဂျွမကိန်းနဲ့သူ့ရဲ့မိသားစုကတော့နောက်ထပ်ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်နေကြပါတယ်။ကင်ဆာဆေးသွင်းကုသမှုကီမိုသီရဖီနဲ့ဓာတ်ထောင်ကြီးသုံးကုသမှုနှစ်ခုကိုပေါင်းစပ်ကုသမှုအပါအဝင်အများစုအသုံးပြုကြတဲ့ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်ကြတာဖြစ်ပါတယ်။အထက်လွှတ်တော်အမတ်ဂျွမကိန်းဟာအရင်တုန်းကလည်းကျန်းမာရေးဆိုင်ရာပြဿနာတွေရှိခဲ့တာပါ။အရေးပြားကင်ဆာတစ်မျိုးအပြင်1969ခုနှစ်ကနေ1983ခုနှစ်အထိဗီယက်နမ်မှာစစ်သုံးပန်းအဖြစ်အကျဉ်းချခဲ့ရာကနေစခဲ့တဲ့ကျန်းမာရေးပြဿနာတွေလည်းအများအပြားရှိခဲ့ပါတယ်။အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းအမြဲဆုံးကျန်းမာပါစေကြောင်းဆုတောင်းတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအင်ဗျူရောမှာပြောဆိုခဲ့ပါတယ်ရှင
်။ UAE အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39ไซโดมีตา25กิโลเฮิร์ตซ์ 11965 ไซโดมีตา32กิโลเฮิร์ตซ์ 9312 ไซโดมีตา57กิโลเฮิร์ตซ์ 9885 เนี่ยสนิทแต่ตะนิงกรณีတွေမှာไซလက်မီတာ190กิโลเฮิร์ตซ์ 1509 တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီးရီးယားနိုင်ငံဒမက်စကတ်မြို့တော်အပြင်ဘက်မှာတဘုံတွေရဲ့ချုံခိုတက်ခတ်မှုကြောင့်ဒီကနေ့မှာပဲအစိုးရစစ်သား28ယောက်ထက်မနည်းကြာဆုံးခဲ့ကြောင်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုလိုက်ပါလေ။အရာဟင်မြို့ကိုသွားမဲ့စစ်သားတွေကိုတဘုံတွေကချုံခိုတက်ခတ်ခဲ့ရမှာတည်ဆုံးသူတွေနဲ့အရာရှိတွေလည်းပါဝင်ခဲ့တယ်လို့တည်ဆုံးသူရေးတွေ့ဟာလည်းပုံများလာနေတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲစီးရီးယားတိုက်ခိုက်တဲ့ဘုံတွေကိုလက်နက်တပ်ဆင်လေ့ကျင့်ပေးနေတဲ့ American ဘူထောက်လိုင်း Agency CIA ရဲ့အစီအစဉ်တွေကိုရက်ဆိုင်ဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်ပါတယ်။ American မျိုးသားလူညီရေးအချံပေး HR McMaster CIA ညွှန်ကြားမှု Mike Pompeo တို့နဲ့တွေ့ဆုံဆွေးနွေးပြီးလွန်ခဲ့တဲ့လလောက်ကလေးကဆုံးဖြတ်ချက်ချထားတာဖြစ်တဲ့အကြောင်းလဲ American ဆိုရတောင်းဝန်ရှိသူတွေကပြောဆိုထားတာပါ။ဒီကိစ္စနဲ့ပတ်သက်လို့မနေ့ကသမ္မတအင်ဂျီရောသတင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့ပြောခွင့်ရသူ Sarah Huckabee Sanders ကဖြေကြားဖို့ညွှန်ဆန်ခဲ့ပါတယ်။CIA ရဲ့အစီအစဉ်ကတော့စီးရီးယားသမ္မတဘရှာအာဆတ်အစိုးရကိုစန့်ကျင်တိုက်ခတ်နေတဲ့အလေအလတ်ဝါဒီသဘုံတွေကိုအားပေးဖို့နဲ့ပြည်ရင်းစင်ဆုံးသက်ရေးစီးရီးယားအစိုးရကိုဖိအားပေးဖို့ရည်ရွယ်ပြီးသမ္မတဟောင်းဘရက်ကိုဘာမှလက်ထက်2013ခုနှစ်မှာစတင်ခဲ့တာပါ။ဒါမှမဟုတ်စတင်ချိန်ကလေးကအစီအစဉ်ရဲ့ထိရောက်မှုပေါ်မင်းကုန်းတွေထွက်ပေါ်ခဲ့တယ်လို့အမေရိကန်ကပေးတဲ့လက်နက်တွေစစ်သွေးကြရတဲ့လက်ထက်ရောက်ကုန်မှာကိုစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်။အမ မရိကန်တာဝန်ရှိသူတွေကတော့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာ2015ခုနှစ်နှောင်းပိုင်းကစလို့စီးရသမ္မတဘက်ကဝင်တိုက်ပင်းနေတဲ့ရုရှားနဲ့ဆက်ဆံရေးတိုးတက်လာစေဖို့အစိုးရရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြောဆိုခဲ့ကြတာပါ CIA ရဲ့အစီအစဉ်ကိုအဆုံးသတ်မှာဖြစ်ပေမဲ့အမေရိကန်စစ်တပ်ကတော့စီးရနဲ့အိန္ဒိယအိရတ်နိုင်ငံတွေကအဲစစ်သွေးကြွတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခတ်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတော့ဆက်လက်ဦးဆောင်သွားမှာဖြစ်ပါတယ်
อิสลามရဲ့အစိုးရ IS အကြမ်းဖက်ဝါဒီအဖွဲ့နောက်အီရန်ရဲ့စီအစိုးရပံ့ပိုးတဲ့အကြမ်းဖက်ဝါဒါဆက်အဖွဲ့အစည်း network တွေကိုချေမုန်းနိုင်ရေးဆောင်ရွက်ချက်တွေကဒီအဖွဲ့တွေကိုအာရော့သွားအောင်ထိထိရောက်ရောက်မလုပ်နိုင်ခဲ့ပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်မှုတွေဒီတိုက်ခိုက်မှုတွေနဲ့ဆက်နွယ်သေးဆုံးရမှုတွေရောကြခဲ့ပါတယ်အမေရိကန်နိုင်ငံဆိုင်ကွန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြကမ္ဘာတဝန်းအကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာမှာ 2015-2016 ခုနှစ်အတွင်းကမ္ဘာတလွားအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှု900ခန့်လုံးကျဆင်းခဲ့ပြီးသေဆုံးမှုက1300ခန့်လုံးရောကျသွားတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့2016ခုနှစ်အတွင်းကမ္ဘာတလွားအကြမ်းဖက်ဝါဒီအဖွဲ့အစည်းတွေထဲမှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကအားအကောင်းဆုံးအဖွဲ့ဖြစ်ရှိနေစေဖြစ်ပြီး2015ခုနှစ်နဲ့နှိုင်းယှဉ်ရင်2016ခုနှစ်မှာအီရန်နိုင်ငံတွင် IS တို့ရဲ့တိုက်ခိုက်မှုက20ရာခိုင်နှုန်းတိုးလာတယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးပါတယ်။ဒါ့အပြင်လီဘီယား၊ဆိုမာလီယား၊ယီမင်၊နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းအီဂျစ်နိုင်ငံ၊ဆိုင်းနိုင်ကျွန်းဆဲအတွင်းကဒေသတချို့နဲ့အာဖဂန်၊ပါကစ္စတန်၊နေဆက်ဒေသတွေမှာအုပ်ချုပ်ရေးလက်လန်းမမီတာကို IS တို့အခွင့်ကောင်းယူပြီးအသုံးချနေတယ်လို့လည်းအမေရိကန်ကသတိပေးထားပါတယ်ရှင်။
ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုထောက်ခံတဲ့လှုပ်ရှားမှုမှာအဓိကဦးဆောင်သူတူကိုထိုင်းဝန်ကြီးချုပ်ဟောင်းအပိစိဝဲချာချီဝါပေါ်အတိအပြည့်မှုနဲ့ထောင်နှံပြပေးလိုက်ပါတယ်။ဝန်ကြီးချုပ်အပိစိဦးဆောင်တဲ့ထိုင်းဆွေးအောင်ဆန့်ကျင်ခဲ့ရတဲ့ရှက်နေဝဲလှုပ်ရှားသူတွေရဲ့2010ပြည်နှစ်တုန်းကဆန္ဒပြပွဲတွေအတွင်းဘန်ကောက်မြို့တော်ကမင်းကုန်းတစ်ခုမှာဝန်ကြီးချုပ်ကိုလူသက်သမားလို့ခေါ်ဝေါ်သုံးဆွဲခဲ့တဲ့အတွက်ဂျက်တူပွန်ဖွန်ဖန်မှာအပြစ်ရှိကြောင်းတရားရုံးချုပ်ကဒီကနေ့ဆုံးဖြတ်လိုက်တာပါ။လမ်းမော်ကဆန္ဒပြပွဲတွေကတော့စစ်တပ်နဲ့ရှက်နေဝဲဆန္ဒပြသမားတွေကြားသူတို့တန်ရုံအတီကယုံနေနဲ့အဆုံးသတ်ခဲ့ရပြီးလူပေါင်းဒါဇင်နဲ့ချီပြီးတိုက်ဆုံခဲ့ရပါတယ်။ရှက်နေဝဲလှုပ်ရှားမှုခေါင်းဆောင်ဂျက်တူပွန်ပေါ်အစီအပြစ်မှုဆွဆွဲချက်ကတော့အစိုးရမှအောက်တရားရုံးတစ်ခုကပတ်လည်ထားတာပါ။ထိုင်းတော်ဝင်မိသားစုကိုတစ္ဆာခံသူတွေနဲ့စစ်တပ်ကိုထောက်ခံသူအများစုပါဝင်တဲ့ရှက်ဝါဝဲလှုပ်ရှားသူတွေကဝန်ကြီးချုပ်အောင်တက်ဆင်ကို2006ခုနှစ်မှာရာလူကဖယ်ရှားခဲ့ပြီးနောက်ပိုင်းကဆက်လို့ထိုင်းနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတာဖြစ်ပါတယ်။
အသက်မပြည့်သေးတဲ့မိန်းကလေးငယ်တဦးနဲ့လိန်ဆက်ဆံမှုအပါအဝင်ပြစ်မှုဆိုင်ရာဆွဲချက်အများအပြားနဲ့ရင်ဆိုင်နေရတဲ့ထိုင်းဗုဒ္ဓဘာသာယဟန္တာပါဖြစ်ခဲ့သူကိုအမေရိကန်ပြည်ထောင်စုကပြန်လည်လွှဲပြောင်းပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေထိုင်းနိုင်ငံဘန်ကောက်မြို့တော်နိုင်ငံတကာလေဆိပ်ကိုဆက်ရောက်သွားတဲ့ဝီရာပွန်စုကပွန်ကိုမနစ်ဗုဒ္ဓဘာသာနယ်ပိုင်းမှာထိုင်းအာဏာပိုင်တို့ဖမ်းဆီးလိုက်ပါတယ်ရှင
်။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တကြီးထိုက်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်နာဆင်ကြရပါမယ်လွတ်တော်မှာပြင်ဆင်ဖို့စ조사နေတဲ့ဆက်သွယ်ရေးဥပဒေတွေက66ကာကြီးကိုလုံးဝဖျက်သိမ်းပစ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီကအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံချိန်မှာဆွေးနွေးအကြံပြုခဲ့ပါတယ်။နေပြည်တော်မှာရောက်နေတဲ့ကုလထူးကိုယ်စားလှယ်ဟာမနက်ဖြန်ဇူလိုင်လ21ရက်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိနေပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုထိခိုက်နိုင်တယ်ဆိုပြီးဝေဖန်ပြောဆိုနေကြတဲ့စစ်တွေရေးဥပဒေကိုအစိုးရတက်လက်ထမှာလွှတ်တော်တွင်ပြင်ဆင်ရွေးဆွဲဖို့ကြိုးစားနေချိန်မှာပဲအဲ့ဒီပုံမှန်တဲက66ကာကြီးကိုလုံးဝဖျက်သိမ်းပစ်ဖို့ကုလအထုကုစလေကတိုက်တွန်းပြောဆိုလိုက်တာပါလက်ရှိနေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထုကုစလေဒေါက်တာယန်ဟီလီဟာလူအခွင့်အရေးကိုထိခိုက်နိုင်တဲ့ပုံမှန်တွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံစဉ်အတွင်းဆွေးနွေးခဲ့တယ်လို့ကော်မတီဥက္ကဋ္ဌဦးစောမင်းကပြောရေးကိုပြောပါတယ်
။ဒီကတော့လူခွင့်ရေးနဲ့ပတ်သက်တဲ့ဥပဒေကြီး66ကကြီးတွေစာတမ်းရလို့ဆွေးနွေးကြတာပေါ့။သူအနေနဲ့ကတော့ဟို66ကကြီးကိုဖျက်သိမ်းခြင်းနဲ့ဆိုတဲ့ဘက်ကနေသူစဉ်းစားတယ်ပေါ့။လူခွင့်ရေးနဲ့ပတ်သက်တဲ့ဥပဒေကြီးဘယ်နှခုရှိတယ်လဲတို့။အဲ66ကကြီးကိုဘယ်လိုမြင်တယ်လဲ။ဆိုတော့အငယ်တို့လည်းအငယ်တို့အမြင်ကိုပြောပြလိုက်တာပေါ့နော်။
ဒါအပြင်မစ္စယန်ဟီလီဟာလွှတ်တော်ဥက္ကဋ္ဌဟောင်းသူရဥရှိမန်ဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့နဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးဌာနတချို့ကလည်းတွေ့ဆုံခဲ့တာပါ။သူမရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာပြည်ရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းပြောတာက
ဒေါက်တာယန်ဟီလီဟာဒီနေ့မနေ့ကတော့ဒီရဥရှိမန်ဦးဆောင်တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များအဖွဲ့ပေါ်မှာဒီကော်မရှင်ကိုတွေ့တယ်။ဒီကဆွေးနွေးတော့ ဥပဒေကြောင့်ဒီကဥပဒေဥပဒေနဲ့ဆက်ကိုကြည့်ရအောင်အဲ့အဲ့ဒါပြီးတော့သူကဒီဝကုတန်းရောင်းဝယ်ရေးကိုညီဝင်ဒေါက်တာပြင်းနဲ့ကြည့်တယ်ပြီးတော့တာဝအရေးကြီးနဲ့တာဝအချင်းဒီဒီတာယာဝင်ကြီးဌာနရဝင်ဒီတော့သူကဒီကူဝင်နဲ့ကြည့်တယ်နောက်ဆုံးတော့ဒီကျမ်းမာရေးနဲ့အာဇာဝင်ကြီးဒေါက်တာမီထွေးနဲ့ကြည့်ပါ
သူကမနေ့ပြန်လဲနေပြော်မှာရှိနေဦးမှာဆိုတော့မနေ့ပြန်ကသူဘသူရင်နဲ့များထက်တွေ့ဖို့ရှိပါလဲခင်ဗျာဒေါက်တာရန်ကြီးလေးအဲ့
တော့မနေ့ကတော့နိုင်ငံတော်တက်မင်းကပုံစံကြည့်လို့ရှိပါတယ်ဒါအပြည့်အစုံရှိပါတယ်မနေ့ကတည်းကပြောပါမယ
်ကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ဟာသူမရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကိုဇူလိုင်လ10ရက်နေ့ကစတင်ခဲ့ပြီးတော့မနေ့ပြန်မှာအဆုံးသတ်မှာဖြစ်ပါတယ်ဒီအတော်အတွင်းကရင်ပြည်နယ်ကိုပထမဆုံးချိန်တွားရောက်လည်လာခဲ့တယ်လို့ရန်ကုန်ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့နေပြော်တို့မှလည်းလူ့အခွင့်ရေးအခြေအနေတွေကိုလည်လာဆောင်ကြည့်ခဲ့ပါတယ်လုံလုံရဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတွားရောက်ခွင့်မရသလိုဒူမရဲ့ခီးစဉ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အချက်အလက်ရှာဖွေရေးမစ်ရှင်နဲ့ပတ်သက်မှုမရှိသေးဘို့အစိုးရကကြိုတင်အကြောင်းကြားထားပါတယ်။မစ်ဆန်ဟီလီကတော့မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးအခြေအနေတွေဆိုးရွားလာနေတာကြောင့်လူ့အခွင့်အရေးအခြေအနေအပေါ်မှာကြီးမားတဲ့တည်ရောက်မှုရှိလာမှာကိုစိုးရိမ်မိတဲ့အကြောင်းပြောဆိုထားပါတယ်။ကုလအထူးကိုယ်စားလှယ်ဟာဒူမရဲ့ဆက်နှစ်တာမြန်မာနိုင်ငံခီးစဉ်အစိုးမတက်ခင်မှာမနေ့ပြန်ဇူလိုင်လ22ရက်နေ့ညနေပိုင်းမှာတော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားဖို့ရှိပါတယ်ခင်ဗျာ
။ကိုထက်အောင်စူးစီးတင်ပြခဲ့တာပါရှင်။အခုတာစီဘက်မှာလက်နက်တွေဖမ်းမိတဲ့သတင်းတစ်ပုဒ်ကိုလည်းပြောပြပေးပါဦးမယ်။လိုက်ကော်ကနေမန္တလေးကိုသွားတဲ့ကားတစ်စီးပေါ်မှာတည်ဆောင်လာတဲ့လက်နက်တွေကိုမင်းညာကမန္တလေးတိုင်းဒေသကြီးတာစီမြို့မှာဖမ်းဆီးရမိခဲ့ပါတယ်။တနက်22လက်ပါဝင်လက်နက်နဲ့ငွေသားတွေကိုတည်ဆောင်လာသူနှစ်ဦးကိုမန္တမိတ်တီလာကျင်းထောင်မှာဖမ်းဆီးထားတာဖြစ်ပါတယ်။သတင်းပြည်စုံကိုမိခကဆက်ပြီးပြောပြပါမယ်ရှင်
။တာစီမမင်းညာကမိတ်တီလာကားလမ်းမှာကျွဲထိတ်ဆုံတိုးကိတ်အနီးလွိုက်ကုံမမန္တလေးကိုသွားမယ့်ကားပေါ်မှာအခုလိုလက်နက်တွေတင်ဆဲရမိခဲ့တာပါ။ရင်မောပါလာသူလင်မယားနှစ်ဦးကိုတော့အခုချိန်မှာဖမ်းဆီးထားပါတယ်။ဖမ်းဆီးရမိတဲ့လက်နက်တွေဟာထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံအတွင်းကိုတည်ဆောင်လာတာဖြစ်ပြီးအခုတည်တာကတတိယအကြိမ်ဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။သူတို့နှစ်ဦးဟာ2019ခုနှစ်ဖေဖော်ဝါရီလတုန်းကတစ်ချိန်ဧပြီလမှာတစ်ချိန်တည်ယူခဲ့ပြီးအခုဖမ်းဆီးရမိတဲ့အချိန်ကတတိယအချိန်မြောက်တည်ဆောင်တာဖြစ်ပါတယ်။အခုလိုဖမ်းဆီးရမိတာနဲ့ပတ်သက်လို့နိုင်ငံတော်တမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုပြောပြပါရယ်
။ဖေဖော်ဝါရီကဒါသူတို့တော့တတိယအချိန်မြောက်ပို့လာလို့ပြောတယ်။အဲဒီအနေပို့တဲ့အားမျိုးကျွန်တော်ဖတ်ပြီးတော့ပြောဖို့ထုတ်နေတယ်။အဲ့လိုပဲပြောလို့ရမယ်။
ဒီလက်နက်တွေကိုအိန္ဒိယနိုင်ငံကိုတည်ဆောင်တာဖြစ်နိုင်တယ်ဆိုပြီးလုံခြုံရေးတာဝန်ရှိသူအချို့ကထင်မြင်ယူဆလျက်ရှိပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့ဥစော်ထေကတော့အခုလိုပြောပြပါတယ်
။ဟုတ်ဒီအောင်ကနည်းနည်းလေး complicated ဖြစ်တယ်။ဆမတိကတကိစ္စကဒီရလာတဲ့ source ပေါ့နော်။လက်နက်တွေကိုကြည့်လိုက်ရင်အဲဘလို့ကနေဘလို့ဒီထဲကိုရောက်လာလဲဆိုတာနည်းနည်းလေးဒီနေရာမှာနည်းနည်းလေးဟိုအချုပ်ထွေးလေးတွေရှိတယ်။အဲအချုပ်ထွေးလေးတွေလည်းကျွန်တော်ချင်းရမယ်။အဲ့ဒါလည်းကျွန်တော်လုပ်နေတယ်သောကြာအဲ့ဒီဟာမျိုးတော့ဟိုပို့ဆောင်နေပေါ့နော်တိုင်းမှာလက်ခံတဲ့သူကဘာရည်ရချက်နဲ့ပါလို့လဲတတိယကျင်းတော်ရောက်နေပြီဘာအတွက်လဲဆိုတာကျွန်တော်တို့ဆက်ပြီးတော့ဖော်ထုတ်နေတယ်ဘယ်သူတွေလဲဆိုတော့ဖော်ထုတ်နေတယ်ဒါတလို့ကတော့ကျွန်တော်ဟိုအသေးစိတ်တော့ပြောကြားနိုင်ရင်မရှိသေးဘူးပေါ့နော်ဟောအဲ့ဒါတော့ပြောလို့ရတယ
်ဖန်ဆင်းရမိတဲ့ကားပေါ်ကနေထိုင်းနိုင်ငံကထုတ်လုပ်ပြီးတနက်ကိုယ်တွေမှာထိုင်းစာအမှတ်သားပါဝင်နေမောင်းမြန်တနက်အလက်20ကြီးရင်အခု20နဲ့ဂျာမနီနိုင်ငံတို့ကြီးရင်မပါတဲ့ AK47 တနက်နှစ်လက်ငွေသား8သိန်းကျော်နဲ့ဖုံးသုံးလုံးကိုတင်စီရမိထားတယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပါတယ်လက်နက်တွေတည်ဆောင်လာတဲ့လင်မယားနှုတ်ကိုတော့လက်နက်အုပ်ဝေးပုံမှ19တည်းအရာအမှုဖွင့်အရေးယူထားပါတယ်လက်နက်တွေတည်ဆောင်လာသူနေဆိုးထွေးမင်းနဲ့ဇနီးဖြစ်သူတို့ကိုဆက်လက်ပြီးစစ်ဆေးတာမှာတော့မန်းလေးမြို့အောင်မြေတာဇံမြို့နယ်အင်းလေးဟိုတယ်မှာတဲခိုနေတဲ့ကလေးမျိုးတာဟန်းရက်ကွက်မှာနေထိုင်သူကျုံလန်ဆန်းခုံမောရာကပို့ဆောင်ကငွေကျပ်15သိန်းပေးတာမို့တဲဆောင်လာခြင်းဖြစ်တယ်လို့သိရပြီးတဲဆောင်ခိုင်းသူကျုံလန်ဆန်းခမောရာကိုလည်းထပ်မံဖမ်းဆီးရမိထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်လက်နက်တွေတဲဆောင်လာသူနေဆိုးထွေးမင်းရဲ့လွိုက်ကော်ကနေအိမ်ကိုဆက်လက်ရှာဖွေရမှာတော့လက်နက်နဲ့ဆက်နွယ်နေတဲ့ပောက်ကွဲစိန်နိုင်တဲ့ပစ္စည်းတွေကိုလည်းထပ်မံသိမ်းဆည်းရမိထားတယ်လို့ဖော်ပြထားပါတယ်။အမှုနဲ့ပတ်သက်လို့သက်ဆိုင်ရာတာဒီရဲစခန်းကိုမေးမြန်းရမှာတော့စစ်ဆေးမေးမြန်းနေစေဖြစ်ကြောင်းအဲ့ဒီစခန်းကတာဝန်ရှိသူတို့ကအခုလိုပြောပြသွားပါလေ
။ဩအဲ့ကိစ္စကအခုချိန်ဖြေလို့မရသေးဘူးခင်ဗျာနော်ပြောလို့မရသေးပါဘူးခင်ဗျာ။တိကျပါနော်။ဟုတ်ကဲ့သိတိကျပါနော်။ဖြေလို့မရသေးလို့ပါ
။ပြီးခဲ့တဲ့2015ခုနှစ်ဇွန်လကလည်းမန်းလေးမှာတရားမဝင်လက်နက် pistol နဲ့ခြောက်လုံးပြူတနက်အလက်ပေါင်း40ကျော်တဲဆောင်လာတာကိုဖမ်းဆီးရမိထားခဲ့ပူပါတယ်တီဇဲလက်နက်အဥပဒေပုံမှာ19ကအရာကတော့ထောင်နှံ3နှစ်အထိချမှတ်နိုင်ပြီးဒီလိုထောင်နှံအပြင်ငွေဒဏ်ကိုပါ2ရက်စလုံးချမှတ်နိုင်တယ်လို့အဲ့ဒီလက်နက်အဥပဒေကဖော်ပြထားပါတယ်ရှင်
ပါစီမြို့နာကလက်နက်တွေတည်ဆောင်လာသူနှုတ်ကိုဖမ်းဆီးထားမိကြောင်းမမေခစုံစမ်းတင်ပြခဲ့တာပါအခုကျမရေးဆိုင်ရာသတင်းကောက်တစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်မြန်မာနိုင်ငံထဲမှာ HIV ရောဂါပိုးကြောင့်သေဆုံးမှုနှုန်းဟာ6နှစ်အတွင်း50ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ UNAIDS ကုလသမဂ္ဂရဲ့ AIDS တိုက်ဖျက်ရေးအဖွဲ့အစည်းကထုတ်ပြန်ပါတယ်ဒီကိန်းဂဏန်းဟာအာရှပစိဖိတ်ဒေသတွင်တစ်ခုလုံးပါကြီးမားတဲ့အပြောင်းလဲအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mr. Osama Tawel ကိုမက်ကင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ UNAIDS ရဲ့ဒီကနေ့ထုတ်ပြန်ချက်အရဒီမြန်မာနိုင်ငံမှာ HIV/AIDS ရောဂါကြောင့်သေဆုံးတဲ့သူအရေအတွက်ဟာပြီးခဲ့တဲ့6နှစ်အတွင်းမှာ50နှစ်ရာခိုင်နှုန်းအထိကျဆင်းသွားတယ်ဆိုတာသိရပါတယ်။ဒီလိုကျဆင်းသွားတဲ့အဓိကအကြောင်းရင်းတွေကဘာတွေပါလဲရှင
်။ The main factor basically is related to a massive scale up they have done in HIV treatment over the last few years in other words
ပြီးခဲ့တဲ့နှစ်အနည်းငယ်တည်းမှာဒီ HIV ရောဂါကုသမှုတွေတိကျတာတိုးလာခဲ့တာအဓိကချက်တစ်ခုပါအဲ့လိုမျိုးကုသမှုတွေကိုအရင်တုန်းကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတတိပုဂ္ဂလအဖွဲ့အစည်းတွေကဆောင်ရွက်ပေးခဲ့တာပါအဲ့နောက်ပြီးခဲ့တဲ့နှစ်အနည်းငယ်ကစပြီးတော့အစိုးရကလည်းဒါကိုလူလူကျမ်းမာရေးကဏ္ဍတစ်ခုဖြစ်နေအချိန်မြင့်ပြီးတော့ဆောင်ရွက်လာတာမို့လို့အခုလိုမျိုးတိုးတက်မှုတွေဖြစ်လာတာပါဝိလံခေါင်တည်တဲ့ကြီးလက်ဒေသတွေမှာပါလှုပ်ဆောင်နိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ကုသမှုတွေပိုကောင်းလာတဲ့အတွက်ဒီယောဂါနဲ့ဆက်ဆက်တဲ့သေဆုံးမှုတွေနည်းသွားတာပါ။ပြင်ပအဖွဲ့အစည်းတွေရဲ့ဝန်ဝန်ကူညီမှုနဲ့အစိုးရကနီးပြားချပြီးတော့ဆောင်ရွက်နိုင်တာကြောင့်လို့လည်းဆိုနိုင်ပါတယ်
။ဒီတိုးတက်မှုကသတင်းကောင်းပါ။ဆိုတော့ဒီတိုးတက်မှုကိုဆက်ပြီးတော့ထိန်းထားနိုင်မှုဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲရှင
်။ Yes, I mean still there's a way to go. I mean this has been a good achievement but right now there's still in terms of coverage there's only 57% of estimated those people living with HIV on treatment so we have to move towards
ဒါကကောင်းတဲ့တိုးတက်မှုတစ်ခုပါဒါပေမဲ့လို့ရှေ့ဆက်တိုးတက်အောင်လို့ဆောင်ရွက်မှာတွေလည်းရှိပါတယ်အခုဆိုလို့ရှိရင် HIV ရောဂါရှိတဲ့သူဥယျာဉ်စုစုပေါင်းရဲ့59ရာခိုင်နှုန်းကိုပဲကုသမှုပေးနိုင်ပါသေးတယ်60ရာခိုင်နှုန်းကုသမှုပေးနိုင်တဲ့အထိလှုပ်ဆောင်သွားဖို့ဆိုတော့ကျွန်တော်တို့ရဲ့ရည်မှန်းချက်ရောက်ဖို့အတွက်ဆက်ပြီးတော့ကြိုးစားသွားအောင်ပါပါအဲ့ဒီအတွက်လိုအပ်တဲ့ကုသမှုဆိုင်ရာရင်းမြစ်တွေရှိဖို့လိုပါတယ်။ဆေးဝါးတွေရှိရမှာဖြစ်တယ်လို့ပဲလိုအပ်ချက်နဲ့အညီအခိုင်အမာကုသမှုပေးနိုင်မဲ့ကျန်းမာရေးစနစ်ရှိဖို့လိုအပ်ပါတယ်။အရေးကြီးတဲ့တစ်ခုကတော့ဒီရှိနေတဲ့ကျန်းမာရေးစနစ်ထဲမှာ HIV ရောဂါကူးစက်ခံထားရသူတွေပြုစုစောင့်ရှောက်ခွင့်ရဖို့ပြီးတော့ခွဲခြားဆက်ဆံခံရတာတွေရောကြောင်လို့လုပ်ဖို့လိုပါတယ်။နောက်လေးထားရမှာတစ်ခုက HIV ရောဂါဖြစ်ပွားမှုနှုန်းအမြင့်ဆုံးဖြစ်နေတဲ့နေရာတွေမှာရှိနေကြတဲ့ကူးစက်ခံထားရသူတွေအထူးဖြစ်တော့ဒီမွေးဆွေးဝါးသုံးဆွဲသူတွေ၊လိင်တူဆက်ဆံသူတွေ၊လိင်ဖြောပြေးလုပ်ငန်းတွေမှာလုပ်ကင်ကြသူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုတွေရှိဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာကဒီလိုမျိုးလူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုတွေအလွယ်တကူမရနိုင်သေးတာကြောင့်ပါ။ဆိုတော့ဒီလိုမျိုးအချက်တွေကိုအလေးထားလှုပ်ဆောင်မယ်ဆိုရင်တော့လက်ရှိတိုးတက်မှုတွေကနေပြီးတော့တနင်္ဂနွေလုံးအဆင့်ထိရည်မှန်းချက်တွေပြည့်မီလာအောင်လို့စောင့်နှံပါလိမ့်မယ်။
ဟုတ်ကဲ့ဒီယောဂတိုက်ဖြတ်ရေးလုပ်ငန်းတွေမှာမြန်မာဆွေရဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်တာရောရှိတယ်လို့ပြောနိုင်ပါလားရှင
် Yeah I mean I think there is a commitment on this area there is a realization of the importance of HIV and
ဒီကိစ္စနဲ့ပတ်သက်လို့ဆွေရကတာနိုင်ခံချက်လှုပ်ဆောင်နေတာတွေ့ရပါတယ်အရေးကြီးဆောင်ရွက်ရမယ့်ကိစ္စဆိုတာကိုသတိပြုလက်ခံထားတာတွေ့ရပါတယ်ကူးစက်ဖို့လွယ်ကူတဲ့အန္တရာယ်ရှိနေတာဥပမာဆိုလို့ရှိရင်ဆေးထိုးအကတဆင့်မွေးဆွေဝါသုံးဆွဲကြတဲ့သူတွေကြောင့်ကူးစက်မှုဖြစ်ရတဲ့ကိစ္စမျိုးတွေပါဆိုတော့ဒီလိုမျိုးကိစ္စရပ်တွေကိုကင်ကျွယ်ဖို့စိတ်ပိုင်းဖြတ်ထားတာတွေ့ရပြီးတော့လက်တွေ့စီစဉ်ဆောင်ရွက်နေတာတွေလည်းမြင်နေရပါတယ်။လက်ရှိမှာဒီကျန်းမာရေးဝန်ကြီးဌာနရဲ့ကြီးကြပ်ဆောင်ရွက်မှုတွေဒီလိုလူတွေကိုကုသမှုတွေပေးနေတာလည်းဖြစ်ပါတယ်။အရက်ဖက်အဖွဲ့အစည်းတွေလူလူတွေနဲ့ထိတွေ့ဆောင်ရွက်နေတာတွေလည်းရှိပါတယ်။အဲ့လိုမျိုးထိတွေ့မှုတွေဖြစ်အောင်လည်းကျွန်တော်တို့ဘက်ကအကူအညီပေးပါတယ်။လူမှုတိုင်းဝိုင်းထဲမှာအပယ်ကျင်ခံထားသူတွေအတွက်သူတို့မှလည်းကျန်းမာရေးဆောက်ရှောက်ခွင့်ရဖို့အခွင့်အရေးရှိတယ်ဆိုတာတွေကိုလက်ခံလာအောင်လုပ်ရပါတယ်။ဆိုတော့ဆွေရဘက်ကပူးပေါင်းဆောင်ရွက်တာရှိတယ်ပါရှိတယ်လဲဆိုရင်တော့ဟုတ်ကဲ့ရှိပါတယ်အဓိကချက်ကတော့အစိုးရအနေနဲ့သူတို့စိတ်ပိုင်းဖြတ်ဆောင်ရနေတဲ့ကိစ္စတွေမှာဘယ်လိုမျိုးလက်တွေ့စီမံကင်တွယ်သွားမလဲဆိုတာပဲဖြစ်ပါတယ
် UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mr. Osama Tawel ကိုမက်ကင်ဖြူထွေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုရှမ်းနိုင်ငံရေးနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ညီညွတ်ရေးအတွက်ကျင်းပမဲ့အစည်းအဝေးပြတ်သွားတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်ထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုထိုင်းအာဏာပိုင်တွေကတားဆီးတဲ့အတွက်အစည်းအဝေးဖျက်သိမ်းလိုက်ရပါတယ်။မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရမှာရှမ်းနိုင်ငံရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေအနေနဲ့ တသဘောနဲ့တညီတညွတ်ထဲရှိကြရေးဆွေးနွေးဖို့စီစဉ်ထားတာဖြစ်တဲ့အကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီဘက်ကပြောပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ဒီကနေ့ကစလို့သုံးရက်တာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSSCOA ကိုထိုင်းအာဏာပိုင်တွေဘက်ကဟန့်တားတာကြောင့်အစီအဝေးမဖြစ်မြောက်ဘူးလို့ကော်မတီရဲ့အကြံပေးဥခွန်ဆိုင်ကပြောပါတယ
်ဒီပြည်ကြတဲ့ဆက်ရှိနေတဲ့ကဒီပုံမှုချုပ်ခီးတော့ဒီဗမာပြည်ရဲ့စစ်တမ်းမှုဘင်္ဂောက်မှာရှိကြပါဗျာနော်သူကနေပြုံးမှာထိုင်းတမတော်ကိုအကြောင်းကြားပါတယ်အခုဒီရက်ဆက်ကြည့်ပါအစည်းအဝေးလုပ်နေတယ်ဒီအစည်းအဝေးမှာတရားဝင်ပါတီတွေလည်းပါတယ်နောက်ပြမမတရားအသင်းတွေလည်းပါတယ်ပါပြီးတော့မှသူတို့ကအစည်းအဝေးလုပ်မယ်ဆိုတဲ့ခါကျတော့ဒီကျွန်တော်တို့တိုင်းပြည်ရဲ့ဒီကောက်ပွဲဥပဒေနဲ့စံချင်တာရှိတယ်ဟောကနေကျူးလွန်တာရှိတယ်။နဗရမနင်းချမ်းကြီးကိုလည်းအထိခိုက်နိုင်တယ်ပေါ့နော်။အဲ့ဒါကြောင့်မလို့ဟန့်တားပြီးပါဆိုပြီးတော့မှအကြောင်းကြားလာတယ်ဟောတာအရိသာထိုက်ဘက်ကပြောပါလေနော်။
ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS မှာတော့ရှမ်းပြည်တောင်ပိုင်းတပ်ရှမ်းပြည်မြောက်ပိုင်းတပ်နောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ SNDP တို့ကဥဆောင်ပြီးရှမ်းပြည်တွင်ကနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေစုစုပေါင်း10ဘွဲ့နဲ့ဖွဲ့စည်းထလာဖြစ်ပါတယ်တိုင်းနာလက်နက်ကင်တပ်တွေပါဝင်မှုအပေါ်မြန်မာဘက်ကစိုးရိမ်ချက်ရှိနေတာဖြစ်နိုင်ခြေရှိတယ်ဒါပေမဲ့စိုးရိမ်ချက်ကိုပွန့်ပွန့်လင်းလင်းမေးမြန်းတင်တယ်လို့ဥခွန်ဆိုင်ကတုံ့ပြန်ပါတယ်
ဒါကဒီစားတော့ဖြစ်နိုင်တယ်လို့ကျွန်တော်ပြောလို့ရတယ်ပေါ့ဒါပေမဲ့ဖြစ်နိုင်တယ်ဆိုလို့ရှိရင်လည်းမေးဖို့ကောင်းတာပေါ့ဗျာအဲ့ဒါပါပဲမမေးတဲ့ကိုထင်တာကိုစွတ်ပြီးတော့မှဆွဲရတော့ဒီစားခါမသိပါဘူးကျွန်တော်တို့ဒီဆွေးနွေးခြင်းလမ်းတင်ခြင်းပြဿနာကိုဖြေရှင်းရင်းယဉ်ကျေးမှုကိုဖြစ်ရှိတယ်လို့ဖြစ်တော့ပါတယ်
ချင်းမိုင်မြို့မှာသုံးရက်တာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS ရဲ့အစည်းအဝေးကတော့ငင်းချင်းရေးဆွေးနွေးမှုမှာတတန်နဲ့ထွက်ရေးဆွေးနွေးဖို့ရည်ရွယ်ရင်းဖြစ်တယ်လို့လည်းကော်မတီရဲ့အကြံပေးဥခွန်ဆိုင်ကပြောပါတယ်
။ပြည်ထောင်စုငင်းချင်းကြီးလာခါမှာဒီကောင်းစဉ်ဆွေးနွေးဖို့ကောင်းစဉ်ကကောင်းစဉ်က၅ခုရှိတယ်။နော်။နိုင်ငံရေး၊လုံခြုံရေးဒီဘွားကြီးလူမှုကြီးနောက်ပြတော့မှာညီယာနဲ့ပညာဇာတသဘာဝတန်ရန်ဇာတပစ္စည်းများပြစ်စားရှိအငါးခုရှိတော့ဒီငါးခုမှာကျွန်တော်တို့ဒီရှမ်းအဖွဲ့တွေကဟိုတယောက်တစ်တောင်ကြီးမဖြစ်စီမနဲ့တစ်ပံပဲဖြစ်ဖို့လိုတယ်အဲ့ဒါမှကျွန်တော်တို့ကဒီဟိုပြောရတာကအားရှိပြီအဲ့ဒီရွေးချက်ပါပဲ
ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးမှာဆွေးနွေးမဲ့ကဏ္ဍ5ရပ်ပေါ်ဆွေးနွေးကြမဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ကိုစန့်ကျင်နေတာမဟုတ်ဘူးလို့လည်းကော်မတီကကြေညာချက်ထုတ်ခဲ့ပါတယ်ရှင
်မတင်ကြီးထိုက်စုံစမ်းတင်ပြခဲ့တာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတယ်နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရဆိုရင် VOA American တံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email နဲ့ဆက်သွယ်လို့သူတွေအတွက်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ telephone number 1-239-382-5554ကိုခေါ်ဆိုပြီးတော့လည်းဓာတ်ရိုက်ဆက်သွယ်နိုင်ပါတယ်။ VOA ကနေလွှင့်ထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုတော့ည10နာရီထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ20ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ချိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းဘတ်စင်ကဏ္ဍတွေကတော့တင်မောဒီမှာပါဝင်တဲ့အာဟာရဓာတ်တွေအကြောင်းသိကြရမယ်ကျန်းမာရေးကဏ္ဍစံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုအကြောင်းဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလောကဏ္ဍမှာတော့
ကျွန်တော်တို့ကြားတယ်လို့ပြောဆိုတာ85ရာခိုင်နှုန်းကောင်းတယ်ဆိုတာငွေကြေးအရင်ကနေမှလာလို့လက်ကြတဲ့သူစီပွဲစုံတွေမှာအနည်းဆုံးအင်ဂျင်နီယာက
အခိုင်အတည်နဲ့အတွင်းရင်နံတဲ့တဘာဝတန်ငွေတွေကိုခန့်စားခွဲဝေခွင့်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အမျိုးသားပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကျမ်းမာရေးကဏ္ဍမှာတင်မော်သီးရဲ့ကျမ်းမာရေးအကျိုးကြီးပုံကိုပြောပြပေးပါမယ်ရှင်မြန်မာနိုင်ငံမှာလူကြိုက်များပြီးလွယ်လွယ်ကူကူရတဲ့တင်မောသီးဟာခန္ဓာကိုယ်အစိတ်ပိုင်းများစွာကိုကောင်းမွန်စေပြီးယောဂအတော်များများကိုလည်းကာကွယ်နိုင်ကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။တင်မောသီးမှာပါဝင်တဲ့အာဟာရဓာတ်တွေနဲ့တင်မောသီးကနေရနိုင်တဲ့ကျန်းမာရေးကောင်းကျိုးတွေနဲ့အတူတင်မောသီးစားသုံးရမှာဘယ်ချင်းနေမျိုးကိုတော့ဆင်ခြင်သင့်တယ်လဲဆတဲ့တင်မောသီးရဲ့အာဟာရတွေအကြောင်းအထွေထွေသမားတော်ဒေါက်တာမင်းစိုးဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ်ရှင်။
โอเคตัวเราดีดรมิสซูครับเนี่ยที่เตมโบทีก็สนุกหมู่มาနိုင်ငံမှာလူကြိုက်များတဲ့အဖြစ်ပေါ်ဆရာเนาะလူတွေတကူလဲရနိုင်တဲ့အတွက်ဒီကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဘလို့ဒီကောင်းကျိုးဆိုးကျိုးရှိတယ်ဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးมาဖြစ်ပါတယ်ဆရာတချို့ကလဲเตมโบทีစားလို့ရှိရင်ဒါ1 A စားဖြစ်တယ်ဆိုပြီးတော့ဒီမြန်မာယူဟာတလေရပါเนาะအချင်းချင်းကြောက်ဖို့ပြောတာရင်းရှိတဲ့အခါကျတော့ဆရာကြီးเตมโบทีနဲ့ပတ်သက်ပြီးတော့ဘလို့အာဟာရဓာတ်တွေပါတယ်ဆိုတော့စပြီးတော့ရှင်းပြပေးပါလား
เตมโบทีရင်းနေရာမှာတော့ဘုလိုကတော့ဒီကိန်းရောသာရေဆန်းအတူသေးတယ်အလုံးစုံသုံးဆက်ဆက်ကူစားခြင်းမရှိပဲဓာတုသိနာသုံးဆက်ဆက်ခြင်းမရှိပဲဘာဝတိမောဒီပေါ့ပတိမောဒီမှာအဆအဟာရတွေတောင်းယူမှုကိုကျွဲဆန်းတက်ကြည့်လိုက်တဲ့အခါမှာတော့1ကီလို၄တိန်ရှိတဲ့ဒီမောဒီအလုံးအောင်ဆိုလို့ရှိရင်အနေစီစွမ်းရည်အနေနဲ့23ကီလိုကယ်လိုရီပါပါတယ်စစ်စစ်တက်က70ဂရမ်အစားတက်ကတော့10ဂရမ်အော်ဖိုက်ပါလို့ခေါ်တဲ့အမြင့်ပမာဏက1ဂရမ်။ပိုတင်းတက်ကသုံးရက်သမာ4ခုဂရမ်။စီတက်ကအပါတလောက်ဖြစ်ပြီးတော့ဗီတာမင်နဲ့အထူးကသက်စားတက်ပြီးနောက်သွားပါဝင်တဲ့ပြဿနာမျိုးစက်မရီကိုထောက်ကူပြုနိုင်ပါ
တယ်။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့အစီအကျလည်းနည်းရာဖြစ်တဲ့အပြင်ဒီအာဟာရဓာတ်တွေလည်းတော်တော်များများပါနေတာဖြစ်တဲ့အတွက်ဆရာကြီး။ဂျမန်ရတဲ့ဘလူးကောင်းကျိုးတွေရှိစေလဲဆရာကြီ
း။အတုံးရတာတော့အသားလေးကိုစုပြေတဲ့အာမီတဲ့ကိုကောင်းကြအောင်များပါအထူးသဖြင့်အမျိုးသမီးတွေအလားတူဖြစ်စီတွေမှာဆိုလို့ရှိရင်တင်မောဒီပါတယ်ဆိုပြီးတော့ပြင်လာတာတွေ့ရပါအဲတင်မောဒီကိုဖြီးပြီးတော့အဝိုင်းပုံစံပြုလုပ်ပြီးတော့လက်နာမှာဆက်ပြီးလို့ရှိရင်ဝိတ္တန်တင်းတင်းနဲ့မြေတောက်တွေကိုတောက်ကင်းစေတာအသားရည်ကိုနည်းနည်းပြည့်စုံစေတာနောက်ပြီးတော့တင်မောဒီမှာဆိုလည်းဗီတာမင် C တို့ဗီတာမင် E တို့ဒီသာသင်းကင်းကတော့အန်တီအောက်ဆီဒန့်တွေပါတဲ့အတွက်ကြောင့်မလို့ဒီတပ်ချက်စီမံနေတောက်ခဲ့ပြည်တယ်။ဒီနောက်ပုံမှန်ရှိတဲ့အရေးအကြောင်းတွေကိုတောက်ခဲ့ပြီးတော့ပြည့်စုံနေတာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့သင်္ဘောသီးစားတာကြောင့်ဆရာကြီးနောက်ထပ်ကျန်းမာရေးကောင်းကျိုးပါလိမ့်ရှိနေတယ
်။ဒါကတော့အပြီးမှန်တို့ရဲ့သဘာဝအတိုင်းဖိုက်ဘာများပါတယ်။ပြီးတော့ဗီတာမင်ဓာတ်တွေနဲ့အန်တီအောက်ဆီဒန့်တွေပါတဲ့အတွက်ကြောင့်မလို့အသုံးဝင်မှုကများ။အဲ့ဒီစားမယ်ဆိုလို့ရှိရင်ခုခန္ဓာအလေးချိန်ဝိသနေတဲ့လူကြီးကိုအသုံးဝင်ခုမှဒီတက်အင်းတက်ဒီကားရဲ့အတွက်ကြောင့်မလို့ဘိုက်ကိုအလွယ်တကူပြည့်စေစာလောင်မှုကိုတားဆီးတဲ့အတွက်ကြောင့်မလို့စားတော့ဆော့သားနိုင်ပြီးတော့ခုခဏလေးပြေကိုဆော့ရတဲ့နေရာမှာအတွက်ဝင်ပါရစ်တက်ကတူပါအစာကိုချိန်ရစေတာသူ့မှာအစာကိုချိန်ရပြည့်နိုင်တဲ့ update ကိုခေါ်တဲ့အင်ဂိုင်းချက်ပါဝင်ပါအဲကြောင့်မလို့အစာမကြည့်ရင်ဒီအင်ဂျင်စင်းများကိုလည်းသက်သာကြောက်ခြင်းမရှိနောက်ဝင်းဟိုရစ်တက်ကတော့သွားစီတဲ့ကြောင့်မလို့ဒီကောင်ရှိတဲ့လူတွေမှာဝင်းမချုပ်ပေါင်းဒီလိုပါတော့အဲ့ဒါကြလို့ချင်းလေစိတ်ကုန်းရောဂါကိုလည်းပဲသက်သာစေပါ
ဟုတ်ကဲ့ဆရာအခုလိုအစာလမ်းကြောင်းနဲ့ပတ်သက်ပြီးတော့ကောင်းလာနေရှိတာအပြင်နောက်ထပ်ရောဆရာတခြား ခန္ဓာကိုယ်အင်္ကာတွေအတွက်ကောင်းတာလည်းရှိသေးလား
ကျန်စာရောဂါတချို့ဖြစ်ပေါ်မှုကကောင်းတယ်လို့ဆိုတာဒါတော့ဒီမှန်မှာပါတဲ့အတွက်ကြောင့်မလို့သူတခင်ကတော့ဒီမတိမှာပါဝင်တဲ့ဗီတာကာယိုတုံတန်တင်းနဲ့တော့လူပင်းတန်တင်းနဲ့တော့ဗဒမစီစီယာဆိုလို့ရှိရင်အင်္ကာဆက်စားဖြစ်ပေါ်သေးတယ်ရှင်မင်းဘဘလုံးမှာပါတဲ့ကိုမီနီတန်နေလို့လည်းပဲတိရဒါအပြင်ခုနလိုမျိုးစီဝေးတောင်တင်းနေစီပြီးတဲ့အခါကျတော့ဦးရန်ကျောင်းအချောက်ကိုသစ္စာဒီဒီဝင်းလီမှန်ကန်စီတဲ့အတွက်ကြောင့်မလို့ဥမာကြီးကျန်စာရောဂါဖြစ်ပေါ်မှာလေဟောက်ပဲပြည့်တယ်ဆိုဆိုပါ
ဟုတ်ကဲ့ဆရာ
ပါဏိတင်နေနေရကျတော့စီဘက်ကိုလည်းစသည်တာအကြောင်းပြည့်ရမှာအစီငယ်ကြွတင်အောင်ဖြစ်တဲ့နှလုံးသွေးကြောပိတ်ပွင့်နှလုံးရောဂါရတာလို့ဘုံတော့ပြည့်ကြောပြည့်ပြီးဒီဖြတ်တာလို့အဲ့ဒါကိုလည်းကောက်ဝင်ပြေးပါတယ်နောက်သူဒီမျိုးစုံစီနိုင်ပိုဒစီယန်တက်ပြီးပေါင်းတဲ့အတွက်ကြောင့်မလို့ကျေကျေရောဂါကိုဆက်ပါစီ
ဟုတ်ကဲ့ဆရာတခြားအင်္ဂါ၄ပိုင်းတွေရောကောင်းစီတာရှိသေးလားဆရာကြီ
း။ Yes, I mean what you mean be the potential be. Yes, မကလို့ကျန်သူတစ်ဖြည်းနေရာအောက်မှာညောင်ကြီးသူ့အောက်မှာလုံးလုံးရတဲ့သူတွေမှာဆိုလို့ရှိရင်ဒီ Yes, မှာတွေးတင်နေဖြစ်တတ်ပါတယ်။အဲ့ဒါဒီကိုလေသမောဒီစာချင်းဖြင့်အသာဝေပြည့်တယ်လို့ဆိုပါတယ်။နောက်အဆုံးနဲ့ပတ်သက်လို့စိတ်တောက်တဲ့သူတွေဟောကိုယ်ရင်စိတ်မတောက်တော့လည်းပဲစိတ်လုံးနဲ့ကိုရှုချက်နေတဲ့သူအထုတ်တရားဆိုရင်နာရာစီသောရတဲ့ပတ်အတမတိမအမြမြပါဝင်တဲ့ပတ်မြစ်တက်ကအဆုံးအောင်စဉ်ကိုသက်သာစီလို့။ဒါကြည့်အာဒီရောက်ပြီးတော့လည်းရင်းနာလာလို့ဆောင်းဆုခြင်းတွေကိုလည်းသက်သာဆောင်ရင်းစီနေ။ဆန္ဒရင်းချက်ရောဂါကိုလည်းသက်သာစီလို့ဆိုပါမယ်။ပုဂံအားနှစ်ခုပဲပဲသွားစီပါ။ဒါကြောင့်မလို့အင်းမီနာစီဆောင်းဆုရောဂါနဲ့နာကပ်ပြီးတဲ့ရောဂါဖြစ်ပါမှုကိုလည်းသက်သာစီပြီးပါ။ဥမာပါဝင်တဲ့ကတိချိုကြောင့်မလို့လည်းပဲအစင်းကြီးရောင်းကဲခဲမှုကလည်းသက်သာ
ဟုတ်ကဲ့ဆရာတော့ဒီစိတ်ပိုင်းဆိုင်ရာဟောဆရာသမောတိနေနဲ့အကျိုးကျေးဇူးရှိနေလား
ရှိတယ်လို့လည်းဆိုပါတယ်သမောတိမှာပါဝင်တဲ့ဗိုက်တာမင်စီအားဆိုလို့ချင်းစိတ်ဖြည့်ဆည်းမှုနဲ့ကင်မွန်းတဲ့မျိုးညာဖြစ်တော့ပြီးတော့သူ့လူကနန်းဆန်းကြောစေတူဆိုသူတစ်ချက်ကတော့မြေသမီးတွေတဲ့အဲမြေသမီးတွေသာစင်ရာဒီကတဲ့အခါမှာစိတ်ဆင်းမှုညာပြခြင်းမရှိစေဖို့အတွက်သမောတိအချင်းချင်းတွေတော့ပြီးနိုင်ပါပုဂ္ဂိုလ်ဆောင်မိခင်တွေပုဂ္ဂိုလ်ဆောင်တွေဒီမှာကျို့ရအဆန်းနာသူဝေသရီချစ်တဲ့သူလို့ရှင်လေသမောတိမြင့်စိတ်ကိုနေ့စဉ်စားပြီးသင်္ကေသတ္တသင်္ကေနေလို့လည်းဆိုပါ
ဟုတ်ကဲ့ဆရာတော့ဒီနေ့မှာကိုဝင်ဆောင်မိခင်တွေနဲ့အထူးသဖြင့်ပေါ့နော်သမောတိဒီမစားဖို့ယူရတလေစဉ်းစားချက်လေးတွေရှိတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုပြောကြလဲ
ကိုဝင်ဆောင်မိခင်က food allergy လို့ခေါ်လေသမောတိရဲ့ဓမ္မဖြစ်တဲ့နေသားမျိုးရှိတဲ့သူလို့ရှင်တော့အမြင်ရှိနေတာပေါ့ဒါမှမဟုတ်လည်းအဲ့လိုမျိုးမရှိဘူးဘယ်လိုဆိုလဲမစားဘူးဆိုလို့ရှင်တော့ကိုဝင်ဆောင်မိခင်တွေအတွက်ကိုဒရစ်စာအတွက်ကိုသူ့ဆိုတဲ့ပါလို့ရှင်ပေါင်းကျိုးကိုဖြစ်စေနိုင်တ
ာဟုတ်ကဲ့ဆရာနောက်ထပ်ရောဒီဝင်းအိစာဖြစ်တဲ့ဆိုပြီးတော့ပေါ့နော်ဆိုကျိုးတွေရှိနေနေလား
ဒီကားတော့ဒီစမောဒီနဲ့ဓမ္မတဲ့လူတွေရှိတဲ့ပေါ့အဲ့လိုမျိုးလူတွေသာသမီလို့ရှင်တော့ပို့လာကြည့်လို့ခေါ်တဲ့အစားအစာနဲ့ဓမ္မတဲ့အတွက်ကြောင့်မလို့ဇာယံနေဝေဒနာသံသာတာ
ဟုတ်ကဲ့ဆရာအဲ့ခါကျတော့အခုလိုကျမ်းမတည်တာတွေ့လို့ရှင်တော့ကျွန်တော်တော့အဟာရအဖြစ်အလွန်ကောင်းမွန်တဲ့အသိဉာဏ်လို့ပြောပါပါဆရာနော်
ဟုတ်ကဲ့ဆိုတော့သမောတိကပို့ပြီးတော့နောက်ပိုင်းမှာဆက်မရတဲ့အထောက်အကူပြုမှုများတယ်ဆိုတဲ့အချက်လေးတွေသိရှိရလာပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါဆရာ
ကိုယ်မင်းစီစဉ်တက်ဆက်ပြနေတဲ့ကျမရေကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာလည်းနားဆင်နိုင်ပါတယ်ရှင်
ရတဲ့နေ့ကဘုဟုတိုင်းမှာဓမ္မ၃သိန်းကျော်ကိုလေယာဉ်ဖွံ့ဖြိုးရေးဘဏ်ကငွေထုတ်ချီးခဲ့ပါလေဒီနေ့မေလမှာပြန်လဲပေးဆက်ဖို့တတ်မှတ်ထားပြီးမယ်ပြန်ဆက်နိုင်တဲ့လေသမားဟာ၃သိန်းကျော်သာရှိသေးကြောင်းမေလ19ရက်နေ့ထုတ်မြန်မာတောင်သူကြီးများဂျာနယ်မှာဖော်ပြပါတယ်ပြန်မဆက်နိုင်တဲ့အကြောင်းရင်းတွေမှာတည်နံဈေးနှုန်းမတည်ငြိမ်တာနဲ့ပြန်ဆက်ဖို့အလေးမထားတာပါဝင်တယ်လို့ဘဏ်မန်နေဂျာကဆိုပါတယ်တောင်သူလယ်မအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013မှာပြဋ္ဌာန်းပြီးဤဥပဒေကို2015မှာထုတ်တာမူ၄နှစ်ရှိနေပါပြီ။ဒါပေမဲ့လယ်သမားအခြေအနေကိုမြင့်တင်ပေးနိုင်တော့အောင်မလုပ်နိုင်သေးပါဘူး။မြန်မာဆန်အများစုကိုပုံသေးဈေးနှုန်းနဲ့အာဖရိကကိုတင်ပို့ပြီးနေဆက်ကနေတရုတ်ပြည်ကိုတင်ပို့နေတာဟာလေဆန်ဈေးမတည်ငြိမ်ရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ဆန်တင်ပို့တာကိုမြန်မာဘက်ကတရားဝင်သတ်မှတ်ထားပြီးမယ် တရုတ်ကတရားမဝင်ဘူးလို့တမတ်တာဟာပြဿနာဖြစ်စီပါတယ်တရုတ်ဘက်ကအဖမ်းဆီးလုပ်တိုင်းမြန်မာစံစည်းထိုးချတော့ပါတယ်နိုင်ငံတကာစံစည်းဘက်ကမတိုးနိုင်လို့ပြည်တွင်းစံစည်းနှုန်းမတည်ငြိမ်ရလားလို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆက်နေပုံကိုကမ္ဘာ့ဘဏ်အုပ်စုက2014မှာအစီရင်ခံစာထုတ်ပြန်ပြီးပြုပြင်ရေးလုပ်ဖို့အကြံပေးထားပါတယ်ဒါပေမဲ့စံစည်းမတီမငိမ်ဖြစ်နေတာကိုကြည့်ရင်ကမ္ဘာ့ဘဏ်ရဲ့အကြံပြုချက်ရုပ်လုံးမပေါ်သေးဘူးလို့ပြောနိုင်ပါတယ်။စိုက်ပျိုးမြေ80ရာခိုင်နှုန်းမှာစံစဘာစိုက်တာမို့စိုက်ပျိုးရေးထွက်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းကိုစံစဘာကရပါတယ်။ဒါကြောင့်စံစဘာထုတ်လုပ်မှုတိုးပွားလာရင်စည်ရင်းနွမ်းပါမှုကျဆင်းနိုင်ပါတယ်။နိုင်ငံသားမှလည်းစံစည်းနှုတ်မတီမငိမ်ဖြစ်တတ်ပေမဲ့မြန်မာပြည်ဟာအဆိုးဆုံးဖြစ်ပါတယ်။စံစည်းမတီမငိမ့်တာဟာလေသမားရဲ့ရောင်းလိုအားကိုအဟံအတားဖြစ်စေပါတယ်။ရင်းနှီးမြှုပ်နှံဖို့အတွက်စိတ်အနှောက်အယှက်ဖြစ်ရပါတယ်။စားသုံးသူတွေကိုလည်းပြဿနာဖြစ်စေပါတယ
်။ရန်ကုန်တိုင်းနဲ့အေယာဝတီတိုင်းအထိတရုတ်တွေဆင်ပြီးဆံဝယ်နေတာရဲ့လက်စားကုန်သွယ်ရေးမှာရှုပ်ထွေးတာရဲ့ကြောင့်တရုတ်မြန်မာစံစည်းကကိုခမန်းရခက်ခဲပါတယ်။ကမ္ဘာ့ဘဏ်ကတော့တပြည်လုံးထုတ်လုပ်မှုရဲ့900ခန့်နှုန်းသာနိုင်ငံခြားတင်ပို့တာမှုကမ္ဘာစံစည်းမတည်ငြိမ်တာဟာမြန်မာနဲ့မဆိုင်ဘူးလို့ဆိုပါတယ်မြန်မာစံစည်းမတည်ငြိမ်ရတဲ့အကြောင်းရင်းတွေဟာပြည်တွင်းမှာသာရှိပါတယ်မြန်မာစံစည်းမတည်ငြိမ်မှုဟာကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နဲ့ဆိုးဝါးပါတယ်ဈေးကွက်ဖွံ့ဖြိုးလာလို့မတည်ငြိမ်မှုပမာဏကျဆင်းသွားတာတောင်သူများနဲ့ရှင်လိုက်ရင်မြင်မားနေစေဖြစ်တယ်လို့ဆိုပါတယ်ဥပမာ2003နဲ့2013အကြာ10နှစ်ကာလမှာအဓိကစားသုံးတဲ့ပေါ်စားတဲ့မနောဒုက္ခအမျိုးအစားရဲ့ပြည်မြဈေးနှုန်းဟာ35ရာခိုင်နှုန်းကျဆင်းနေတယ်လို့ဖော်ပြပါတယ
်။ရာသီအလိုက်လုတ်ကန်တဲ့ဒလိကြောင့်စံစဘာဈေးမတီမငိမ်ဖြစ်ရတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။နိုဝင်ဘာနဲ့ဒီဇင်ဘာလမှာမိုးစဘာကိုအလုံးအရင်းနဲ့ရိတ်သိမ်းတာကြောင့်ထုတ်လုပ်မှုများပြီးဒီဇင်ဘာနဲ့ဇန်နဝါရီမှာစံစဘာဈေးတိတိတသာကျဆင်းပါတယ်။နောက်တော့ဈေးကွက်ကိုလိုက်ပြီးမေလကနေအောက်တိုဘာလအထိစံစည်းပြန်တက်လာပါတယ်ရေသိန်းချိန်ကွဲပြားခြားနာတဲ့စဘာအမျိုးအစားမရှိမှုနဲ့တင့်တော်တဲ့ဆယ်ရည်သုံးဆွဲမှုမရှိတာမို့ညီစဘာအနှင်းငယ်သာထွက်နိုင်ပါတယ်လမ်းမဆက်သွယ်ရေးခက်ခဲမှုတယ်လီဖုန်းဆက်သွယ်ရေးညံပြင်းမှုစံစည်းကွက်ချိတ်ဆက်မှုအားနေပြီးကစင်ကလျားဖြစ်တာကြောင့်ပြည်တွင်းစံစဘာဈေးကွက်မှာပူးပေါင်းဆောင်ရွက်မှုအားနေနေပါတယ်ဒီပြဿနာကိုကျော်လွှားနိုင်ဖို့အချိန်ယူရပါလိမ့်မယ်
ဈေးကွက်မှာပွင့်လင်းမြင်သာမှုနဲ့ယုံကြည်စိတ်ရရမှုကင်းမဲ့နေတာဟာလဲဈေးနှုန်းမတိမငိမ်ဖြစ်စေပါတယ်။စားပျိုးရေးထုတ်လုပ်မှုစားသုံးမှုတင်ပို့မှုတူလောင်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဟာမတိမကျဖြစ်တာများပါတယ်။ဒါကြောင့်ဈေးနှုန်းအနည်းငယ်ပြောင်းတိုင်းဒေသမှဆန်ဆက်ပိုင်ရှင်တင်ပို့သူနဲ့အစိုးရဟာအလွန်အကျွံတုံ့ပြန်ကြတဲ့အတွက်ဈေးနှုန်းမတိမငိမ်ဖြစ်ရပါတယ်။အတက်အကျကိုထိန်းသိမ်းနှံလောက်အောင်ပုဂ္ဂလိကလောင်စံမများတာဟာလေအာနေတဲ့တစ်ခုဖြစ်ပါလေ။စာစေးမတည်ငြိမ်မှုနေပါသွားစေဖို့အတွက်လိုက်နိုင်ရမယ့်အဓိကအချက်၅ချက်ကိုကမ္ဘာ့ဘဏ်အုပ်စုကတင်ပြထားပါလေ။စံစဘာအထွတ်နှုန်းတိုးမြင့်နိုင်မှု၊စိုက်ပျိုးရေးနဲ့ရေသိမ်းရေးကိုတစ်နှစ်ပတ်လုံးဖြန့်ကျက်လုပ်နိုင်ဖို့အတွက်လေယာဉ်လုံထုံးလုံနီပြောင်းလဲရေး၊ရေသိမ်းပြည်ကင်တွယ်ပုံတူလောင်မှုကောင်းမွန်ရေး၊ပြည်တွင်းဈေးကွက်မှာမြင်သာမှုနဲ့ပေါင်းစပ်မှုရှိရေးပေါ်ကအားပေးမူဝါဒချမှတ်ရေးစတာတွေကိုလောက်ကင်လို့အကြံပေးထားပါတယ်ဒီအချက်တွေအကောင့်တွေပေါ်လာပြီးအချင်းအတော်ကြားမှစံစည်းမှာအကျိုးသက်ရောက်မှုရှိနိုင်လိမ့်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆံနေပုံကိုဥအောင်ခင်တုံ့တက်ရေးထားရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်ရှင်ဒီမြမရေးတုံ့တက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ် VOE ကရက်ကြာသပတင်းညပိုင်းအစီအစဉ်တွေနှာစင်နေရတာဖြစ်ပါတယ်ရှင
်ဆောရရှင်များရှင်နယ်သာလန်နိုင်ငံမှာလူငယ်တွေ10နှစ်အတွင်းပြာစွေးမှုတွေကျဆင်းလာတာပြမှုကျူးလွန်သူတွေအပေါ်အဖြစ်ပေးတဲ့ပုံစံပြောင်းလဲလာရတာကအချင်းသားမရှိသလောက်ဖြစ်လာနေတာကြောင့်အချင်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးရဲ့မှုခင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကျဆင်းရေးပြမှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 2 3899 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။ဒီလိုကထိုင်ရိုက်လေးလိုက်ဆက်စင်ကကြိုဆိုပါရစေ
။သမီးညာတော်ရဲ့လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်တော်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးချက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဝါပီသွေးစည်းညီညွတ်ရေးအဖွဲ့UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးတော့ KIO ကလိုင်စာမှာလူထုရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာဒေသနာလက်လုံမိုင်းတလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူ Miss Yan Healy ဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပြီးတော့အရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းလေးကိုကြားသားရမှာပါရှင်။
ကျမကနူးပန်သာတည်င်းတွေကိုနဲ့ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်လူလက်ရေးအဖွဲ့ KNO ဟာညှို့ညွတ်သောတိုင်းရင်းသားဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝါပြည်သွေးစည်းညှို့ညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးလုံခြုံရေးအခြေအနေကြောင့်ကချင်လူထုကိုကြိုတင်အသိပေးမှုမပြုလုပ်နိုင်ခဲ့တာဖြစ်တယ်လို့ KNO ဒုဥက္ကဋ္ဌဘိုးချုပ်ကြီးအဘန်လာကဇူလိုင်လ18ရက်နေ့မှာကျင်းပတဲ့လိုင်စာလူထုတွေ့ဆုံပွဲမှာရှင်းပြခဲ့ပါတယ်KIO ဟာဝအဖွဲ့ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC မှာပူးပေါင်းဖို့အတွက် KIO ဘဟုကော်မတီကအချိန်ကြာဆုံးဖြတ်ပြီးမှလှုပ်ဆောင်တာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေပူးပေါင်းမှုမရှိရင်အချင်းချင်းပြဿနာဖြစ်နိုင်ချေများတဲ့အတွက်အချိန်လေးအရပေါင်းစည်းလိုက်တာဖြစ်တယ်လို့ပြောပါတယ်လူထုဘက်ကဝေဖန်မှုရှိနေပေမဲ့ဒီအရေးကြီးတဲ့နိုင်ငံရေးကိစ္စတွေဟာလျှို့ဝှက်ထားတဲ့အချက်တွေရှိနေလို့ဘာမှမလုပ်ခင်သတင်းပြန့်နှံ့သွားမှာမလိုလားတဲ့အတွက်ကြိုမပြောရခြင်းဖြစ်တယ်လို့ဘိုးချုပ်ကြီးအဘန်လာကပြောပါလိမ့်UWSA ဝါအဖွဲ့ကဦးဆောင်တဲ့ FPNCC မှာကချင်လူလက်ရေးတပ်မတော် KIA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တအောင်းပလောင်အဖွဲ့ TNLA ကိုကန့်တပ်ဖွဲ့ MNDAA မိုင်းလာတပ်ဖွဲ့ NDAA နဲ့ရခိုင်တပ်မတော် AA တို့ပါဝင်ဖွဲ့စည်းထားပါတယ်
ရခိုင်ပြည်နယ်မောင်တုံးခရိုင်အတွင်းမှာဒေတန္တရလက်လုံမိုင်းတလုံးပောက်ကွဲဆဲတဲ့အတွက်ဘင်္ဂလီ3ဦးတေဆုံးပြီး2ဦးတိုင်ရန်ရရှိခဲ့ပါတယ်အဲ့ဒီဘုံကစူလိုင်လ15ရက်နေ့မနက်ပိုင်းကမောင်တော်မြို့နယ်ပြောင်ပတ်ကျေးရွာရှိဘက်လေကွင်းဒီတောဆတ်မှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ငါးစကျူးကျေးရွာကဘင်္ဂလီမျိုးသားတွေဖြစ်တဲ့ဖေရန်နဲ့ဦးစမန်းနှစ်ပါးဝင်2ဦးသေဆုံးခဲ့ပြီးတန်ရရရှိသွားတဲ့အိမ်မဟူဆောင်ဆိုသူကတော့မောင်တော်စေယုံမှာစေဝါကူးစားမှုခံယူနေရပါတယ်အခုပောက်ကွဲခဲ့တဲ့ဘုံကအကြမ်းဖက်သမားတွေထောင်သားတဲ့ဘုံဖြစ်နိုင်ပြီးလုံခြုံရေးသဖွဲ့ဝင်တွေကနိုင်ငံရှင်းလင်းမှုတွေလှုပ်ဆောင်နေတယ်လို့နိုင်ငံတော်အတိုင်းပင်ခံယူသတင်းထုတ်ပြန်ရေးကော်မတီကလည်းသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့လကလည်းဘူရီတောင်မြို့နယ်တောင်ပစားနယ်ကြားစောက်စခန်းပိုင်ကျောင်းတောင်အုပ်စုသိမ့်မီရွာနီးမှာလက်လုံမိုင်းလှုပ်ရာကနေပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်နိုင်ငံသား2ဦးအပါအဝင်အစ္စလမ်ဘာဒါရေးကောင်းဆောင်လူသေဆုံးခဲ့မှုတစ်ခုဖြစ်ပွားခဲ့ပါတယ်
ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်မူဥပြုံးချိုကိုမြန်မာနိုင်ငံအဂတိတိုက်ဖြတ်ရေးကော်မရှင်ကနေဇူလိုင်လ16ရက်နေ့မှာဖမ်းဆီးလိုက်ပါတယ်အဆိုပါဖမ်းဆီးခံရတဲ့အမှုဟာ NLD အစိုးရလက်ထက်ကအမှုမဟုတ်ဘဲရခိုင်အစိုးရလက်ထက်ကလည်းအဂတိလိုက်စားခဲ့လို့ကော်မတီကအရေးယူတာဖြစ်တယ်လို့ကရင်ပြည်နယ်ပြန်ကြားရေးတာဝန်ခံဝန်ကြီးဦးတေဇထွတ်လိုင်းထွေးကပြောပါတယ်ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဟာယခုနှစ်မေလကတည်းကသာကရင်ပြည်နယ်ကိုပြောင်းရွှေ့လာတာလည်းဖြစ်ပါတယ်ဒီဖမ်းဆီးလိုက်တဲ့အထဲမှာကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုအပါအဝင်အရာရှိ9ဦးလည်းပါဝင်နေပါတယ
်မွန်ပြည်နယ်မှာမွန်မျိုးရပါတီ MMP ကဗဟုလုံမှုဆောင်2ဦးနဲ့ဗဟုကော်မတီဝင်4ဦးကိုတာဝန်ကနေနားပေးလိုက်တယ်လို့ပါတီတွဲဘက်တွင်မှုတဲ့နိုင်စိုးမြင့်ကပြောပါတယ်ဗဟုလုံမှုဆောင်2ဦးနဲ့ဗဟုကော်မတီဝင်4ဦးတို့ဟာပါတီအစည်းအဝေးသက်ရောက်ဖို့အချိန်ချင်းပြက်ကွက်တာရဲ့ ตนเนี่ยจ่อจาปาร์ตี้เนี่ยอัศัตตวยไม่ปิดลงตาไปจ่อปาร์ตี้ซีมินซีกันเนี่ยตาวงกันเนี่ยนาเปทาเดลุเปียวบาเรปาร์ตี้กันเนี่ยนาเปขันยะเดโบลุมุซองนูอ่ายีมุเนี่ยปีเนี่ยหลุตอกูเสเลตอกตาเมซูลีเนี่ยนายตองเชนဖြစ်ပြီးတော့ဘိုးကုံမတင်၄ဦးကတော့နိုင်အန်ချမ်းမွန်နိုင်ဝင်းတင်နိုင်ငွေနဲ့မိမှုမှုအေးတို့ဖြစ်ပါတယ်
မော်မြူရာပါတီယာ2019ခုနှစ်ထွေထွေရွေးကောက်ပွဲတုန်းကကိုယ်စားလှယ်ငါးဆက်သုံးနေရာဝင်ရောက်ရှင်ပြန်ခဲ့ပြီးတော့ပြည်နယ်လှုပ်တော်ကိုယ်စားလှယ်နှစ်နေရာနဲ့အမျိုးသားလှုပ်တော်ကိုယ်စားလှယ်တစ်နေရာအနိုင်ရရှိထားခဲ့ပါတယ်။ရှမ်းအမျိုးသားများအလိုက်အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲများကိုတတိယအကြိမ်ကျင်းပမဲ့28ရာစုပင်လယ်ညီနာခံမတိုင်မီကျင်းပပြုလုပ်သွားမယ်လို့ရှမ်းပြည်ပြန် င်းကပြောပါတယ်။ရှမ်းအမျိုးသားများအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအောက်တိုဘာလသို့မဟုတ်နိုဝင်ဘာလအတွင်းကျင်းပနိုင်ခြေရှိတယ်လို့ RCSS SSA ကပြောပါတယ်။RCSS SSA ရဲ့၆မှပတ်အစည်းအဝေးအပြီးဇူလိုင်လ14ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာလဲရှမ်းအမျိုးသားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမကြာခင်ကျင်းပနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ထက်သွင်းထုတ်ပြန်ထားပါတယ်
ခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအစီရင်ခံစာတင်သွင်းသူမစ်ရှင်ဟီလီဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပြီးတော့ဒေသအတွင်းကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအထူးစည်းဝါးရေးဆောင်ကိစ္စ၊လေယာဉ်မြေနဲ့ရေလုံငန်းစတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးကိုယ်စားလှယ်မစ္စရန်ဟီလီဟာဒီလ17ရက်နေ့ကရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုရောက်ရှိလာပြီးဒေသခံလူမှုအဖွဲ့အစည်းတွေအာနာဘိုင်ဒေနဲ့တက်ဆုံလေးပွဲမှာအခြားလေးရှားကိုတံပြဆွေးနွေးခဲ့တယ်လို့ကြောက်ဖြူကြည်လာဒေသဖွံ့ဖြိုးရေးသံညှိနှိုင်းရေးမှူးကိုထွန်းကြည်ကအခုလိုပြောပါတယ်
ခုကတော့ကျွန်တော်တို့ကြောက်ဖြူအစီအစဉ်ကတက်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရေနံကတက်ပါပါရန်ကုန်ဖိုင်လန့်ဒီမှာလည်းကြောက်လာပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီရေနံကတက်ပါတယ်နောက်တစ်ခုကတော့ဒီရေနံအကြံကလေးကြက်လာပေါ်ပါတယ်အဲဒါကြောင့်လည်းကျွန်တော်တို့ဆွေးနွေးကြတာ
တွေ့ဆုံပွဲမှာမစ္စရန်ဟီလီဖတ်ကပြန်အလှန်ဆွေးနွေးတာမျိုးမရှိဘဲဒေသခံတွေရဲ့အသံကိုလာရောက်နားထောင်တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတွေ့ဆုံပွဲမှာရေနံနဲ့သဘာဝတန်ခွေပိုက်လိုက်တဲ့ချောင်းမြေအရော်စိတ်ကိစ္စကိုအဓိကတံပြခဲ့တယ်လို့ကိုထွန်းကြည်ကအခုလိုစပြောပါတယ်
။ရေနံနဲ့သဘာဝပိုက်လိုက်ချိန်မှာလည်းကျွန်တော်တို့ဒေသခံတွေရဲ့မြေအရော်စိတ်ကိုလည်းရှိတယ်။မြေအရော်ကဘယ်လိုစိတ်ရည်ရွယ်နေတာကြီးလို့မသိသေးတာလည်းရှိတယ်။တောက်ကိုအားရတဲ့လို့လည်းပါပါတော့
ဆင်းနေဝဲကိုကြောက်ဖြူကြည်လာဒေသဖွံ့ဖြိုးရေးသံကြောက်ဖြူမျိုးရေလောက်သားများအဖွဲ့မတိကျွန့်ဒေသခံတွေနဲ့ချွေခဲပိုက်လိုက်စီမံကိန်းကြောင့်နိုင်နာဆုံးရှုံးခဲ့ရသူတွေအပါအဝင်ကိုစလီ18ဦးတားရောက်ခဲ့ပါတယ်ကြောက်ဖြူမျိုးနေမှာလုံနေတဲ့ချွေတဘာဝတန်းခွေစီမံကိန်းမတိကျွန့်ရေနာစိုက်ကစီမံကိန်းရေနံနဲ့တဘာဝတန်းခွေပိုက်လိုက်စီမံကိန်းတွေကြောင့်ဒေသခံတွေနဲ့ကုမ္ပဏီတွေကြားနေရာပိုက်ဆိုင်မှုအပါအဝင်အငင်းပေါ်မှုတွေအများအပြားရှိနေပါတယ်ဒီလိုစီမံကိန်းတွေကြောင့်ရခိုင်ပြည်သူတွေနိုင်နာမှုမရှိရအောင်အစိုးရအနေနဲ့လှုပ်သန့်တဲ့အချက်တွေကိုခိုင်မြတ်သားပါတီပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်စောဦးကအခုလိုပြောပါတယ်
ဒီမှာဆက်ဆက်မှုနဲ့ပိုင်ဆိုင်ကြတဲ့မှာကျွန်တော်တို့ကြားရတော့ပြည်ထောင်စုက1500ကျန်ကိုတောင်းဆိုဆိုတယ်ဒါအရင်များပါတယ်နိုင်ငံသားအရင်ဦးဆုံးနေမှုကလည်းလွတ်ကြတဲ့သူစီပွဲစုံတွေမှာအနည်းဆုံးဒီအင်ရှင်နိုင်ငံက50ရာခိုင်နှုန်းယူရတာအဲ့ဒီ50ရာခိုင်နှုန်းကျင်းမှာဆက်ဆက်ကြော်ရရထိုင်ကြည့်မယ်နဲ့ပတ်သက်တဲ့လူတွေကယူထားတာဒါနဲ့ပါရင်ဒီနိုင်ငံကိုဒေသခံတွေအတွက်ကျိုးရှိအောင်ရေရှည်အတွက်လည်းတင်းတင်းတော်လို့ရအောင်ကိုတို့ကချက်ပြန်နေမှာဖြစ်ပါတယ
်မစ္စရန်ဟီလီရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးနဲ့စိုက်တွင်မြို့မှာတွေ့တဲ့အခါကြောက်ဖြူ SEZ ကိစ္စမှာနှိမ့်နှိုက်ဆက်အခင်းနေဖြစ်ပြီး SEZ ကြောင့်ဒေသခံတွေဘဝနှိမ့်ကြမှာကိုလက်ခံမှာမဟုတ်သလိုဆုံးရှုံးမှုတွေရှိရင်လည်းအဆင်ပြေအောင်လုပ်ပေးဖို့နဲ့ဒေသခံတွေအကျိုးရှိမှသာလက်ခံမှာဖြစ်တယ်လို့ဆွေးနွေးခဲ့ကြောင်းပြည်နယ်ဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ
်ဆက်ပြီးတော့ Cherry မြေလို့တင်စားခေါ်တဲ့ရှမ်းပြည်နယ်မှာကနေခေတ်တစ်တော်ပြုံတိမှုနဲ့အတူ Cherry ပင်တွေလည်းရှားပါလာနေတဲ့အတွက်ရှမ်းလူငယ်တွေကလည်းလာရှိုးမျိုးနဲ့အတွင်းမှာပြန်လည်စိုက်ပျိုးကြပါတယ်ရှမ်းလူငယ်တွေကဘာရည်ရွယ်ချက်နဲ့အခု Cherry ပင်တွေပြန်လည်ပွင့်လန်းဖို့စီမံချက်ချရတယ်လဲဆိုတာကိုတော့နမ်ဟောမ်ကနေစူးစီးတင်ဆက်ထားပါတယ
် Cherry မြေလို့တင်စားခေါ်ဝေါ်နေတဲ့ရှမ်းပြည်နယ်မှာ Cherry ပန်းတွေရှားပါလာတဲ့အနေအထားကြောင့်ရှမ်းပြည်မြောက်ပိုင်းတလွားကလူငယ်တွေကနေလာရှိုးမျိုးမြောက်ဖက်မိုင်30အကွာမုံရော်လွင်ပြင်မှာစုပေါင်းစိုက်ပျိုးကြပါတယ်။ရှမ်းမြေမှာ Cherry ပန်းပြန်လည်ထင်ဟပ်ဖို့တစ်ပင်တစ်တော်တဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးတက်ဖို့အခုလို Cherry ပန်းပင်တွေစိုက်ပျိုးရတာဖြစ်တယ်လို့ဥဆောင်ကော်မတီမှာပါဝင်တဲ့ TYN မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ပြောခွင့်ရစိုက်နော်စင်ကပြောပါတယ်
Cherrybin Sabio Yachaka Cherry Ga Shan Pineo Shan Damira Long Amata Pitalo Donoro Lungeri Tabawa Bonjin O Chip Miano Tala on Sure Yuachana General the Cherry Bin Sabio Jim Pipare.
Champinego Cherry Mi Lotin Zako will be made. Champi drink Kitwala de Kama Cherry Banu Madria the Lak Shapa Lani B Pipare. A Kulu Pipwala had tipping.
တော့ပြုံးတိမှုတဘာဝတရားစာတာဥပဒေမဲ့တူးဖော်နေမှုကြောင့်ဖြစ်တယ်လို့ချယ်ရီပန်းပင်တွင်ရှာဖွေစုဆောင်စိုက်ပျိုးနေသူမြေမြို့ကရှမ်းလူငယ်ခေါင်းဆောင်လွိုက်ကမ်းပန်ကအခုလိုပြောပါတယ်အခုဒီချယ်ရီပင်ကဒီမြို့တော်ပြောက်ဝဲတောင်းမဲ့ခြေဒီမှာမြေလူနေရတယ်အဲ့ဒီကအဓိကအကြောင်းရင်းကတော့ဝန်ကျင်ပျက်စီးမှုတွေပါတယ်ပေါ့နော်အထူးသဖြင့်ဒီကြောင့်မျိုးတွေတူးဖော်လာလို့ဒီရှိတူးလာလ င်ရတဲ့အနေထားပ
ါရှမ်းပြည်နယ်မှာ Cherry Palm ပြန်လည်ပွင့်လန်းလာဖို့ Cherry ပြိုးပင်ပေါင်း1500ကိုလဲချာပင်လုံကျေးတီတီပေါ်တန်ညာလာစီယိုတိန်နီကုတ်ခိုင်မူစဲနမ်ခမ်းနဲ့ကချင်ပြည်နယ်နဲ့စကရှမ်းလူငယ်ကိုစလဲတွေလာရှုံမြို့မင်းရော်တိုက်နယ်အတွင်းမှာဇူလိုင်လ16ရက်နေ့က Cherry Palm ပင်တွေစိုက်ပျိုးကြတာဖြစ်ပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်လူလတ်ရေးဖွဲ့ KNO ဟာညှိညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝပီသွေးစည်းညှိညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးအဖွဲ့သူဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာကနေလိုင်စာလူထုပြည်ဆောင်ပွဲမှာရှင်းပြခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူဝီထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကတည်းက17နာရီထိလိုင်းဒိုမီတာ30နဲ့50လောက်ကနေပြန်ပြီးနားဆင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုတော့ဆိုင်ဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်အခုကြာသပတေးနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင
်ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ပတ်မှုနဲ့သူရဲ့မဲဆော်ဝဲတာဝန်ရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန္ဒိုင်းကိစ္စတွေလို့မဆိုင်နိုင်ဘဲစစ်ဆေးလာမယ်ဆိုရင်တော့ဘောင်ချော်ရဲ့လုပ်ရဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းတမတ်တော်နဲ့ထွန်းကနယူးယောက်တိုင်းစတင်းစာနဲ့မင်းမြင်ကမှပြောဆိုလိုက်ပါတယ်။မင်းမြင်ကကန်တွင်တွင်ဖြေချချက်တွေကိုမနေ့နောက်ပိုင်းကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ငွေရရှိနေတာမရှိတဲ့အကြောင်းနဲ့စီးပွားပတ်သက်လုပ်ကိုင်နိုင်မှုမရှိကြောင်းလည်းတမတ်ထွန်းကပြောဆိုခဲ့တာပါ။ဒီလဆောင်းဝင်ချင်းပါခဲ့တဲ့ဂျာမနီနိုင်ငံက G20 စီဝဲညစာဆောင်းဝဲတွင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှုန်းဆွေးနွေးပြဆိုမှုအသေးစိတ်ချက်လက်တွေကိုထုတ်ပြန်ပြီးကိုအမေရိကန်သမ္မတအင်ဂျီတော်ကညင်းဆန်လိုက်ပါတယ်။နိုင်ငံငယ်ခေါင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်လို့မနေ့နောက်ပိုင်းကအင်ဂျီတော်မှမင်းမြင့်ရမှာတော့ပြောခွင့်ရသူဆာဟက်ကဘီဆန်ဒါစ်ကမိတ်ဆုံဆောင်းဝဲမှာမိတ်ဆုံညစာဆောင်းဝဲမှာထုံးစံအတိုင်းတွေ့ဆုံမှုစာဖြစ်ကြောင်းဖြေကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့ကတွေ့ခဲ့ပြီးကျမ်းမာရေးဆက်ရှောက်မှုဥပဒေကိုပြင်နိုင်မယ်ယုံကြည်ချက်တွေပြန်လည်အားကောင်းလာကြောင်း Republican လက်တော်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။သမ္မတကတော့သမ္မတ Barack Obama လက်ထက်မှာပြဋ္ဌာန်းထားတဲ့ဥပဒေကိုမပယ်ဖြစ်နိုင်ရင်ဩဂုတ်လလက်တော်ရန်နမဲ့အစီအစဉ်ကိုဖြတ်ဖို့လဲတိုက်တွန်းထားတာပါ။ American ထက်လက်တော်မှာ John McCain မှာဦးနှောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်း Phoenix မြို့က Mayo Clinic ဆေးရုံကမနေ့ကပဲကြေညာလိုက်ပါတယ်။ Arizona ပြည်နယ် Republican ထက်လက်တော်မှာအသက်80ရွယ် John McCain မှာကင်ဆာရောဂါခုနောက်ကစားရှိနေတာတွေ့ရတဲ့အကြောင်းစေုံကမနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ
်။ဒါသာပဲနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Boyd Son ရဲ့ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ mamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မြန်မာတောက်ကြနေတဲ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.